Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသေးခင်ဗျာ VOA မေးခန်တန်းရဲ့2024ခုနှစ်ဇန်နဝါရီလ17ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ3049လိုင်းလံမီတာ190ကနေဓာတ်ရိုက်ထိုးလင်းနေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာတို့ကပါရုပ်သံဖြင့်တင်ဆက်နေတာပါ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူသွားမှာဖြစ်ပါတယ်ဗျာ။
အမေရိကန်နဲ့ဗြိတိန်ကယေမင်ကဟူသီတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ပွဲကျယ်ပြန့်လာမှာကိုကုလသမဂ္ဂကထူဆိုရင်းနေပါတယ်။ယူကရိန်းကိုဒေါ်လာ3ဘီလီယံကျော်ထောက်ပံ့မှုဗြိတိန်ဝန်ကြီးချုပ်ကကတိပြုလိုက်ပါတယ်။အပြည့်ရဲ့ပြည်နောက်မကြာခင်မှာပဲရှမ်းမြောက်မှာစစ်ကောင်စီကဆက်လက်ပုံကျဲခဲ့ပါတယ
်။အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့စစ်ကောင်စီရဲ့နေမြေရှင်းလင်းဖြစ်စဉ်အတွင်းအရသာ4ဦးသေဆုံးခဲ့ရတဲ့သတင်းပေးပို့ချက်ပလောဝဒေတာဘက်ကစစ်ဆောင်တွေကြုံရတဲ့အခက်အခဲဆလာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်နဲ့အမေရိကန်တခွင်၊သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့စိတ်ဝင်စားဖို့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြသွားမှာဖြစ်ပါလိမ့်ဗျာ
။ပင်လယ်နီတဲကနိုင်ငံတကာကုန်သွယ်ရေကြောင်းသင်္ဘောတွေကိုလအတကြတိုက်ခိုက်နေတဲ့ယီမင်အခြေစိုက်ဟူသီတပ်ဖွဲ့တွေကိုလက်တုံပြန်တဲ့အနေနဲ့ဘယ်ကနေဗြိတိန်တို့ကတိုက်ခိုက်မှုတွေလုပ်ခဲ့ပြီးမှဒီကိစ္စပြင်းထန်ကြီးထွားလာမှာကိုစိုးရိမ်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကတောက်ကြနေမှာပြောလိုက်ပါတယ်။ဂါဇာကမ်းမြောင်မှာအစ္စရေးရဲ့ဆက်စင်ရေးတွေကိုတုံ့ပြန်တဲ့အနေနဲ့အီရန်ကျော်တော့နောက်ခံပြုဟူသီတပ်ဖွဲ့တွေကပင်လယ်နီနဲ့အေဒင်ပင်လယ်ကွေ့မှာဖြတ်တန်းသွားတဲ့နိုင်ငံတကာကုန်တင်သင်္ဘောတွေကိုတိုက်ခိုက်နေလို့ဘယ်ကနေဗြိတိန်တပ်ဖွဲ့တွေကဟူသီတွေကိုကြသပရိနေကပြန်လည်တိုက်ခိုက်ခဲ့တာပါ။ဒီအနေရတွေနဲ့တုံ့မြင့်လာနိုင်တဲ့တည်ရောက်မှုအခြေအနေဒေတာတစ်ခုလုံးကျယ်ပြန့်လာမှာအပြင်ယီမင်နိုင်ငံအတွက်လည်းအလွန်မင်းစိုးရိမ်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရစ်ကပြောပါတယ်။တစ်ဖက်မှာလည်းဟူသီရဲ့တိုက်ခိုက်မှုကြောင့်အိန္ဒိယသမုဒ္ဒရာပင်လယ်နီနဲ့ဆူရက်တူမြောက်တလျှောက်နိုင်ငံတကာရေလမ်းကြောင်းတွေထိခိုက်ပြီးကမ္ဘာစီးပွားရေးပေါ်ထိခိုက်နေသလိုလူသားချင်းစာနာထောက်ထားမှုကပ်ဘေးဖြစ်တဲ့ဒီတည်ရောက်မှုရှိကြောင်းလဲဆိုပါတယ်။ဟူသီဘက်ကတော့စုစုပေါင်း၄ကြောင်းတိုက်ခိုက်မှု83ကြိမ်အတွင်းသူတို့ရဲ့တပ်ဖွဲ့ဝင်5ဦးသေဆုံးကြောင်းပြောပါတယ်။ပါလက်စတိုင်းနဲ့အတူယက်တီဘီအစ္စရေးကိုစန့်ကျင်ဖို့အတွက်ပင်လယ်နီထဲမှာဆက်လက်တိုက်ခိုက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းထပ်မံကြေညာထားပါတယ်ခင်ဗျာ။ဂါဇာကမ်းမြောင်မှာတိုက်ပွဲတွေကြောင့်ဆက်သွယ်ရေးဝန်ဆောင်မှုအလုံးကိုဖျက်တောက်ခဲ့ရကြောင်းအဲ့ဒီမှာဆက်သွယ်ရေးတယ်လီကွန်ဝန်ဆောင်မှုပေးနေတဲ့ပေါ်တယ်ကတောက်ကြနေကသတင်းထုတ်ပြန်ပါတယ်။တိုက်ခိုက်မှုတွေဖြစ်နေလို့လက်ကင်ဆယ်လူလာဖုန်း၊ဂျိုးဖုန်းနဲ့အင်တာနက်လိုင်းအလုံးဖျက်တောက်သွားတယ်လို့ဆိုပါတယ်။ပြိပကရစတင်ခဲ့တဲ့အောက်တိုဘာ9ရက်နောက်ပိုင်းဆက်သွယ်ရေးဝန်ဆောင်မှုပြတ်တောက်တာအနည်းဆုံး9ကြိမ်ရှိပြီလို့လည်း AP သတင်းမှာရေးသားထားပါတယ်။ဂါဇာမှာကတိုက်ပွဲတွေကလည်းဆက်လက်ပြင်းထန်နေပါတယ်။ဂါဇာမြောက်ပိုင်းကထွက်ပြေးလာသူတွေနဲ့ပြည်နေတဲ့တောင်ပိုင်းကခန်းစ်ယူနစ်နဲ့ရာဖာမြို့ကြီးတွေမှာလေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပစ်ခတ်တာတွေဖြစ်ခဲ့ကြောင်းအဲ့ဒီဒေသမှာရောက်နေတဲ့ AFP သတင်းတောက်ကပြောပါတယ်။ဂါဇာစစ်ပွဲရက်တရပြည်လာနေချိန်တစ်ချိန်တည်းမှာပဲဂါဇာကအသေးပြောက်မြန်မာနေတဲ့စင်းကိုကိုးကားပြီးတောက်ကြနေကဂျနီဗာမှာကုလသမဂ္ဂလူ့အခွင့်အရေးရုံးကအပြစ်ခတ်ရစရေးထပ်မံတောင်းဆိုလိုက်ပါတယ်လူ့အခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုကိုထောက်ထားပြီးအပြစ်ခတ်ရစဲကထိတ်လန့်တုန်လွှတ်ပွဲရာဒုက္ခတွေနဲ့လူ့အသက်တွေဆုံးရှုံးနေရတာကိုအဆုံးသတ်ဖို့ကုလသမဂ္ဂလူ့အခွင့်အရေးရုံးပြောရေးဆိုခွင့်ရှိသူလစ်သရာဆဲလ်ကပြောပါတယ်ဒါအပြင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုချက်ချင်းထိရောက်စွာပေးပို့ခွင့်ပြုဖို့လည်းထပ်မံတောင်းဆိုထားပါတယ်ဗြိတိန်ဝန်ကြီးချုပ်ရူရှိဆုနက်ကတောက်ကြနေကယူကရိန်းမြို့တော်ခီဖ်ကိုတွားရောက်ခဲ့ပြီးယူကရိန်းတွေစစ်ရေးရန်ပုံငွေဒေါ်လာ 3.2 ဘီလီယံနီးပါးပေးဖို့ကတိပေးလိုက်ပါတယ်ဒါဟာယူကရိန်းပေါ်ရုရှားချုပ်ချုပ်စစ်ဆကရေကဗြိတိန်ရဲ့တနစ်တာအတွက်ထောက်ပံ့မဲ့အများဆုံးပမာဏဖြစ်ပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဆုနက်ကနိုင်ငံရေရှည်လုံခြုံရေးသဘောတူညီချက်တရက်ကိုလည်းလက်မှတ်ရေးထိုးခဲ့ကြောင်းကြေညာပါတယ်။ဒါကမိဖက်ဆက်ဆံရေးရဲ့အဓိကအုတ်မြစ်ဖြစ်လာမှာဖြစ်ပြီးနိုင်ငံခြားနှစ်တရာမကတည်တတ်မဲ့ဆက်ဆံရေးဖြစ်လာမယ်လို့ဆိုပါတယ်။ဒီသဘောတူညီချက်ကမနစ်ကလစ်တူနီးယားနိုင်ငံဗီလ်နီယပ်စ်မှာကျင်းပခဲ့တဲ့ NATO အဖွဲ့ထိပ်သီးအစည်းအဝေးပေါ်မှာမဟာမိတ်နိုင်ငံတွေကကတိပြုထားတဲ့လုံခြုံရေးအာမခံချက်တွေရဲ့ပထမဆုံးသဘောတူညီချက်ဖြစ်ကြောင်းလည်းဆူနက်စ်ကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့ဥရောပသမိုင်းကြီးတစ်ခုလုံးကိုဒီနေ့ကပြောင်းလဲသွားစေတယ်လို့သဘောတူညီချက်လက်မှတ်ရေးထိုးမှုနဲ့ပတ်သက်ပြီးပြောပါတယ်။ဒါဟာမကြုံစဘူးထူးခြားချက်လို့လည်းဆိုပါတယ်။ Super Saya Kunimuremaro, Lijan and Kawe Pisidu, Tanga Pian Lenadui, Tawe Piet Dongjidui, Kayan Mijaudin, Miauchi, Power Mame, Dab Yen, Ukraine, Dread, Takei, Waiting Drone, Dollar, Niang, Nas and Nath.
တန်တန်တံမိုးလဲထောက်ပံ့ပေးမှာဖြစ်ပါတယ်ခင်ဗျာပြည်ဦးအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထုံမီတာ30နှစ်
ကျင်းအားခွန်အားရကနေပြထုတ်လွှင့်ပေးနေပါတယ်ရှင်ဖီအိုအေရဲ့စနေမနက်ခင်းတိတက်ရောက်သတင်းတွေကိုဆက်လက်ကြင်ညာပေးနေပါတယ်ခင်ဗျာမြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့နဲ့ရှမ်းမြောက်မှာယာယီအပြစ်ခတ်ရဲစဲဖို့သဘောတူပြီးနောက်အပြစ်ရဲ့စတဲ့အသက်ဝင်နဲ့နေမှာပဲအနာသိန်းစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုတွေရှိခဲ့တယ်လို့ညီနောင်မာမိတ်ဘက်ကသူ့ရဲ င်လုတ်ခဲ့ပြီးတဆက်တည်းညနေပိုင်းမှာလည်းနမ်တူမြို့နယ်ထဲမှာမန်လီရွာကိုဂျက်တိုက်လေနဲ့ဘုံကျဲခဲ့လို့စာတင်ကြောင်းအပါဝင်နေအိမ်၃လုံးထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ကြောင်မဲမြို့နယ်နဲ့လာရှိုးမြို့နယ်တွေမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ညီနောင်မမိတ်၃ဘွဲ့ကပြောပါတယ်။တရုတ်အစိုးရဂျာဝင်စစ်ဆက်ပေးမှုနဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာနှစ်ဖက်ကိုယ်စားလှယ်တွေဇန်နဝါရီ10ရက်နဲ့17ရက်နေ့ကဆွေးနွေးခဲ့ကြပြီးရှမ်းပြည်နယ်မြောက်ပိုင်းမှာယာယီအပြစ်ရဖို့တရားဝင်သဘောတူညီမှုရခဲ့ကြောင်းတောက်ကြနေရပဲတရုတ်နိုင်ငံရေးဌာနပြောခွင့်ရကသတင်းထုတ်ပြန်ထားတာပါ။သဘောတူညီချက်ထဲမှာဇန်နဝါရီ17ရက်ညနေ9နာရီနောက်ပိုင်းနှစ်ဖက်တပ်တွေချက်ချင်းအပြစ်ရရေးနှစ်ဖက်တပ်ချင်းချင်းကြားပစ်ခတ်တိုက်ခတ်မှုနဲ့ထိတွေ့မှုမရှိစေရနဲ့တကယ်လို့အငင်းပွားပွဲရနဲ့လူလားချက်တွေကြောင့်ပစ်ခတ်မှုတွေဖြစ်ခဲ့ရင်တွေ့ဆုံဆွေးနွေးမှုလမ်းစဉ်နဲ့ဖြည့်ရှင်းမှုပါဝင်ပါတယ်။ညီနောင်မမိတ်၃ဘက်ဘက်ကလည်းရှမ်းမြောက်ကစစ်ကောင်စီရဲ့စခန်းတွေဗျူဟာဂုံးတွေကိုထိုးစစ်ဆင်တိုက်ခိုက်တာတွေစတင်မလုပ်ဖို့သဘောတူထားသလိုစစ်ကောင်စီဘက်ကလည်းရှမ်းမြောက်ဒေသမှာမြောက်ပိုင်းအဖွဲ့ထိန်းချုပ်ထားတဲ့နေရာတွေကိုလေကြောင်းနဲ့လက်နက်ကြီးဖြစ်ခတ်တိုက်ခိုက်တာတွေမလုပ်ဖို့သဘောတူထားကြတာပါ။အဲ့ဒီလိုသဘောတူကြည့်ခဲ့ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကဖြစ်ခတ်တိုက်ခိုက်ခဲ့တာလို့မြောက်ပိုင်းညီနောင်၃ဘက်ကအခုလိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တုံ့ပြန်ချက်တစုံတရာမကြားသိရပါဘူးခင်ဗျာ။ American Auditor ဥက္ကရာ Mike Johnson ကသူ့အနေနဲ့တခြားလွှတ်တော်ခေါင်းဆောင်တွေနဲ့ပါတီနှစ်ခုလုံးကသဘောတူထားပြီးဖြစ်တဲ့ budget သဘောတူညီချက်ကိုလိုက်နာမှာဖြစ်ကြောင်းတောက်ချာနေကပြောလိုက်ပါတယ်။ဒါပေမဲ့လာမယ့်သတင်းပတ်ထဲမှာအစိုးရရန်ရာတစိတ်တစ်ပိုင်းရက်တက်မဲ့အရေးကိုရှောင်ရှားဖို့အတွက်သူ့ရဲ့ Republican Party တွေကလက်ရဆောင်အတိုက်ခံတွေကိုဘလို့ရင်ဆိုင်ကြော်လွှားမလဲဆိုတာတော့ရှင်းလင်းပြသတဲ့လမ်းကြောင်းတစ်ခုချမပြသေးပါဘူး။တောက်ကြနေမှာတော့ Johnson ဟာရဲ့အတန်ကြာလွှတ်တော်မှာတကားပိတ်ဆွေးနွေးခဲ့ကြတဲ့ဆွေးနွေးပွဲအပြီးထုတ်ပြန်ချက်အကျဉ်းကိုဖတ်ပြခဲ့ပါတယ်။ Auditor ဥက္ကရာသစ် Johnson ဟာအခုသဘောတူထားတဲ့ budget သဘောတူညီချက်ကိုပြန်လည်ပယ်ဖျက်မှာမဟုတ်ဘူးလို့ဆိုပါတယ်။ဇန်နဝါရီ9ရက်ကသဘောတူညီချက်ကိုရည်ညွှန်းပြီးအဓိကသဘောတူထားတဲ့အတိုင်းဆက်ရှိမယ်လို့သူကပြောပါတယ်။ရှေ့ခြေလှမ်းတွေကိုအတူတကွလှုပ်ဆောင်နေပြီးခိုင်မာတဲ့ budget ရထားချက်ဖြစ်ဖို့လုပ်နေတဲ့လုပ်နေတာကြောင့်ဆက်လက်စောင့်ကြည့်ကြဖို့ပြောပါတယ်။တဖက်မှာလည်းလာမယ့်ဇန်နဝါရီ19ရက်မှာကာလတူဘတ်ဂျက်တက်တန်းကုန်ဆုံးတော့မှာဖြစ်လို့အစိုးရရန်နေရာရပ်တန့်နိုင်မဲ့အရေးကလည်းရှိနေတာဖြစ်ပါတယ်ခင်ဗျာ JN1 လို့အမည်ပေးထားတဲ့ COVID မျိုးကွဲတစ်ကြောင်အပြင်နှစ်တကူအားလည်းရဲ့ကာလလူစုလူဝေးတွေကြောင့် COVID-19 ရောဂါကကမ္ဘာတဝန်းပြန်လဲခေါင်းထောင်လာနေပါတယ်ကမ္ဘာကျန်းမာရေးအဖွဲ့ WHO ကဗိုလ်ထုနှစ်ကထုတ်ပြန်တဲ့အချက်လက်တွေအရဆိုရင်ဒီဇင်ဘာလထဲမှာ COVID-19 ကူးစက်မှုသိသာတိုးလာပြီးသေဆုံးသူက1000နီးပါးတိရှိခဲ့ပါတယ်။ဥရောပနဲ့အမေရိကတိုက်အများစုပါတဲ့နိုင်ငံပေါင်း90နီးပါးမှာ COVID-19 ကြောင့်ဆေးရုံတက်ရတဲ့နှုန်းကလည်း42ရာခိုင်နှုန်းခုန်တက်သွားပါတယ်။တစ်လအတွင်းသေဆုံးသူ1000ဆိုတာကအရင်ကတ်ရောဂါအထွတ်ထိပ်ဖြစ်နေတုန်းကနေနှိုင်းယှဉ်ရင်အစအများကြီးယုံနေတာမှန်ပေမဲ့ကာကွယ်နိုင်တဲ့ရောဂါတစ်ခုကြောင့်ဒီလောက်အထိသေဆုံးရတာကလက်သင့်ခံနိုင်ပွဲအခြေအနေမဟုတ်ဘူးလို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဂျနီဗာဌာနချုပ်မှာသတင်းတောက်တွေကိုပြောပါတယ်။တခြားယောဂဖြစ်ကြောင်းမှတ်တမ်းမရှိတဲ့နေရာတွေမှာလည်း COVID-19 ကူးစက်မှုမြင့်တက်လာနေတာသိကြတယ်လို့ဒေါက်တာ Tedros ကပြောပြီးနိုင်ငံတကာအစိုးရတွေကို COVID ကိုဆက်လက်စောင့်ကြည့်ကာကွယ်ကုသရေးတွေလုပ်ဖို့တိုက်တွန်းလိုက်ပါတယ်။ JN1 မျိုးကွဲအသစ်ကလက်ရှိမှာကူးစက်မှုအမြင့်ဆုံးဖြစ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့ဒါဟာ Omicron မျိုးကွဲတစ်မျိုးဖြစ်တာကြောင့်လက်ရှိရှင့်နှင့်ပြီးကာကွယ်ဆေးတွေကတစုံတရာအတိုင်းတာတိအကာအကွယ်ပေးနိုင်မယ်လို့လဲ WHO အကြီးအကဲကပြောထားပါတယ်ခင်ဗျာ။
မြန်မာပြည်စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုငင်းညံ့အေးပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဆုံးတော့သတိတွေကအစီအရေးအခြေအနေကိုကြည့်အောင်ပါစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးလုပ်ရင်စစ်ကြောင်းထိုးနေတဲ့ခင်ဦးမြို့နယ်ထဲမှာအရသာ4ဦးတပ်ဖြတ်ခံရပြီးတပြက်ခံရသူတွေထဲမှာကိုဝန်ဆောင်အမျိုးသမီးတူဦးလည်းပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။ခင်ဦးမြို့နယ်တွေကအချိန်နဲ့သတင်းပေးဖို့ချက်ကိုကိုစုံမိုးကျော်ကပြောပြမှာဖြစ်ပါတယ်ဗျာ
။ရေဦးမြို့တိုင်းရင်းစေးရုံမှာတဆက်ထားတဲ့စစ်ကောင်စီတပ်ဟာဇန်နဝါရီလ3ရက်နေ့ကစလို့ခင်ဦးမြို့နယ်ထဲမှာနေမြေရှင်းလင်းရေးစစ်ကြောင်းထိုးနေပြီးဇန်နဝါရီလ12ရက်နေ့မှာတော့စစ်ပြေဒုက္ခသည်အရသာဒေသခံ၄ဦးကိုတပ်ဖြတ်သွားတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။တပ်ဖြတ်ခံရသူတွေဟာတမန်အရသားတွေဖြစ်ပြီးအမျိုးသမီး2ဦးနဲ့အမျိုးသား2ဦးဖြစ်ပါတယ်အဲ့ဒီအထက်ကအမျိုးသမီး2ဦးဟာကိုဝင်9လရှိသူဖြစ်တယ်လို့သိရပါတယ်အရသားတွေတပ်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပေးဒုက္ခသည်တွေကိုကူညီနေသူ2ဦးက VOA ကိုအခုလိုပြောပါတယ်
ဒီလိုရမှာလေရကဝိမုံမြေကဝိရိယလဲမှာအကုန်းသားမိမကြီးဆိုလဲမှာခုနလားမှာရင်းမကြီးနဲ့တောင်းတည်ပြလားဟိုလူကြီးများကတော့အဲ့ငင်းကြတော့ကငါးလက်ကျော်ပေါ့လူကြီးပိုင်းနဲ့ငါးလက်ထောက်ချက်ဝင်နေတယ်ဟိုတယောက်ကတော့၄လက်ကျော်ကတော့ဒါလေးကသူကလည်းအနီးနားနဲ့ကတ်ချောင်းတာပါဒါအနီးနားနဲ့ကတ်ချောင်းတဲ့သူတွေဖမ်းခံရပြစ်ခံရတတ်ခံရတာပဲ
ရေဦးမြို့နယ်ကနေထွက်ခွာလာတဲ့အင်အား80နီးပါးရှိတဲ့စစ်ကြောင်းဟာဇန်နဝါရီလ10ရက်နဲ့17ရက်တို့မှာပြင်တောင်ကျေးရွာနဲ့တဲစုကျေးရွာတို့မှာညအိတ်တပ်ဆွဲခဲ့ပြီးဇန်နဝါရီလ12ရက်နေ့မှာတော့အဲ့ဒီကျေးရွာတွေအနီးမှာကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီနောက်မှာစစ်ကောင်စီတပ်ဟာရေဦးမြို့တိုင်းရင်းစေးရုံကိုပြန်လည်ဆုတ်ခွာသွားတယ်လို့လည်းသိရပါတယ်။စစ်ကောင်စီတပ်စစ်ကြောင်းပြန်ဆုတ်ခွာသွားတဲ့အတွက်အရသားတွေကြေးရွာတွေပြန်လည်ဝင်ရောက်လာချိန်မှာအခုလိုတပ်ဖြတ်ခံရတဲ့ရုပ်အလောင်းတွေတွေ့ရတာလို့ဒေသခံတွေကပြောပါတယ် VOA ကကြည့်ရှုခွင့်ရတဲ့ဓာတ်ပုံတွေထဲမှာတော့တပ်ဖြတ်ခံထားရသူတွေဟာဥကောင်ပွင့်ထွက်နေပြီးတချို့မှာရင်ဘတ်မှာကြည်စံထိမှန်ပြီးသေဆုံးနေပါတယ်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအတွင်ဇန်နဝါရီလ6ရက်နေ့မှာလည်းကန္တရာကျေးရွာမှာနေရင်တချို့ကိုမိရှို့သွားပြီးတူလောင်ထားတဲ့စပါးတွေကိုလည်းမိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်ကောင်စီတပ်ဟာအရင်ကခင်ဦးမြို့နယ်တဲကကျေးရွာတွေထဲမှာတပ်ဆွဲထားပေမဲ့ပြီးခဲ့တဲ့နှစ်စက်တလပိုင်းကစလို့ခင်ဦးမြို့နယ်တဲကနေခရိုင်မြို့ဖြစ်တဲ့ရေဦးမြို့မှာခံစစ်ပြင်တပ်ဆွဲနေပြီးရေဦးမျိုးနယ်ကတဆင့်အနီးအနားကမျိုးနယ်တွေကိုနယ်မြေရှင်းလင်းရေးတွေလုပ်နေတာလည်းဖြစ်ပါတယ
်ကိုစုံမိုးကျော်ပြောပြသွားတာပါခင်ဗျာအခုတခါတော့ဒီစစ်ကောင်စီတပ်နဲ့ AA တပ်ဖွဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းနေကြုံနေရတဲ့ဒုက္ခကိုလည်းတင်ပြခြင်းပါတယ်စစ်ကောင်စီတပ်နဲ့ဒီရခိုင်တပ်တော် AA တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကြောင့်ချင်းပြည်နယ်ပလောဝဒေသကထွက်ပြေးလာရတဲ့စစ်ရှောင်းဒုက္ခသည်2000ကျော်စားနပ်ရိက္ခာအခက်အခဲနဲ့ကြုံနေရတယ်လို့ကူညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။နေမြေနီးစပ်တဲ့ရခိုင်ဒေသတွင်မှလည်းတိုက်ပွဲတွေပြင်းထန်နေပြီးမင်းပြဘက်မှဖုန်းလိုင်းတွေဖြတ်တောက်ခံရတယ်လို့မြို့ကန်တွေဘက်ကပြောပါတယ်။ရန်ကုန်မြို့ကပေးပို့လာတဲ့ဒီသတင်းကိုအလိမ်မာကတင်ပြထားပါတယ
်။ပြည်ရနှစ်နိုဝင်ဘာလကုန်လောက်ခရဲကစပြီးတော့ပလောဝအနီးတဝိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာပါချင်းပြည်နယ်ပလောဝမြို့နယ်မှာနှစ်ဖက်အကြား2018ခုနှစ်ခရဲကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေလည်းရှိနေသလို2023ခုနှစ်အတွင်းတိုက်ပွဲတွေကြောင့်လည်းဒုက္ခသည်တွေပိုများလာတာဖြစ်ပါတယ်စစ်ပေးရှောင်ပြည်သူတွေဟာစစ်ပေးလို့ရပလောဝအထက်ပိုင်းကိုရွှေ့ပြောင်းနေရပြီးတော့မြို့ပေါ်မှာလူမရှိတော့ကြောင်းစားဝတ်နေရအတွက်လိုအပ်ချက်တွေရှိနေတဲ့အပြင်ဆောင်းအနှွေးတဲ့စတာတွေလည်းအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်ကြေးရွာပေါင်း30ကျော်ကဒုက္ခသည်စုစုပေါင်းလူဦးရေ2000ကျော်ဟာစစ်ရှောင်စခန်းတွေမှာလာရောက်တိမ်းရှောင်နေရပြီးတော့အကူအညီလိုအပ်နေတယ်လို့ချင်းပြည်ကာကွယ်ရေးတပ် CDF ကစလိုက်ဖောကပြောပါတယ
်ဒီနှစ်တောင်းကျော်ချင်းမှာကလေးသမီးတွေလည်းပါတယ်ပြီးတော့အကြီးအိုတွေလည်းပါတယ်ဆိုတော့အခက်ခဲတွေကတော့ဟိုလက်ရှိကကျွန်တော်တို့တိမ်းရှောင်နေရတဲ့နေရာတော်များများကဒီဘလောဝရဲ့ဆိုတော်တော်များများအဆင်မပြေတဲ့ကျေးရော်ဟိုစားနေရခါတဲ့မကုံလုံးနဲ့ဒီရှားပါတဲ့ကျေးရွာတွေမှာတွားပြီးတော့မှတိရှောင်တာဖြစ်တဲ့ကြောင့်မလို့ ပထမအဆုံးစားနေတဲ့ခါကဟိုတော်တော်လေးကိုခက်ခဲရှိတယ်ဒုတိယကတော့ကျွန်တော်တို့ကျမ်းမာရေးဆောင်ရှောက်မှုပေါ့ဟိုရတီဥတုကလည်းဟိုခက်ခဲဒီကြမ်းတမ်းနဲ့ဟိုနေတဲ့နေရာကလည်းဟိုဖြစ်တယ်လို့ပေါ့နော်တော်သေးတောင်သေးမှာကြေရော်ဒီမှာဒီတိတိကျကျနဲ့နေရတယ်ပြီးတော့အမိုးကာတွေလည်းပုံလုံးနဲ့ရှင်ကြတော့ဒီကျမ်းမာရေးဆောင်ရှောက်မှုကအင်တန်မှခက်ခဲဖြစ်တယ်ဟိုစားနေရေးခက်ခဲရှိတဲ့ဒုတိယကဟိုကျမ်းမာရေးဆောင်ရှောက်မှုဖြစ်မဲ့တတိယကတော့ရေရှည်အမားကျွန်တော်တို့ဘယ်လိုမျိုးသူတို့ကိုဟိုထားပေးမလဲဆိုတဲ့အခါလက်ရှိတွန်းတွေ့ရတဲ့ခက်ခဲရတော့
လက်တလုံးမှာဘလဝကစစ်ကောင်စီရဲ့အခိုင်အမာစခန်းတွေဖြစ်တဲ့တယွန်အိုင်နဲ့နှုံဘူးဖြူအကုန်းတွေကိုပြီးရတဲ့ဒီဇင်ဘာလဆိုင်ပိုင်းမှာအေးအေးဘက်ကတင်နိုင်ခဲ့ပြီးနောက်ပိုင်းဘလဝဒေသတစ်ခုလုံးကိုစစ်ကောင်စီကင်းစင်တဲ့နယ်မြေဖြစ်အောင်လုပ်မယ်လို့ရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်ဘလဝမြို့အဝင်းကြီးကစစ်ကောင်စီစခန်းတွေနဲ့ပလဝကြောက်တော်အဆက်ကမီးဝဗျူဟာတို့မှာတိုက်ပွဲအပြင်းထန်ဖြစ်နေတယ်လို့နီးစက်ရာကျေးရွာဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတောင်းနေချီပြီးတော့ထွက်ပြေးနေရတာပါ။ရခိုင်ပြည်နယ်ဘက်မှာဆိုရင်လဲမင်းပြမျိုးပေါတော်ရမ်းပြဲမျိုးစတဲ့ဒေသတွေမှာရေချောင်းကုန်းချောင်းနှစ်ဖက်ထိတွေ့တိုက်ခိုက်မှုတွေရှိနေတယ်လို့အေးအေးဘက်ကထုတ်ပြန်ထားပါတယ်။အဲ့ဒီဒေတာတွေကို VOA ဘက်ကဆက်သွယ်ပေးမဲ့မရခဲ့ပါဘူး။တိုက်ပွဲပြင်းထန်နေတဲ့မင်းပြရန်ပြဲစတဲ့နေရာတွေမှာဖုန်းလိုင်းတွေဆက်သွယ်မရပဲဖြတ်တောက်ခံထားရပါတယ်။မင်းပြနဲ့ -20 လောက်တောင်ဝေးတဲ့မြေပုံမြို့နယ်ဘက်မှာတော့တိုက်ပွဲကူးစက်နိုင်တဲ့ဆိုတဲ့သတင်းတွေကြောင့်ဒေတာကန်တို့ပြောင်းရွှေ့တာတွေရှိနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ
်။ဟုတ်ကဲ့ဒီရန်ပြဲဆက်မှာတော့ရှိရနေုံဆက်မှာလည်းနည်းနည်းရှိရအများအပြည့်မျိုးရင်းတိုက်ပွဲဆိုတော့မျိုးကနေပြီးတော့နေရီကိုဖြတ်ကြည့်ကြတယ်ဆိုတော့အမျိုးမှလည်းလူသားအမျိုးမျိုးပေါ့တရားလုံးမတရားစားရတဲ့လူတွေပါတယ်ဟိုရှမ်းသာတဲ့လူတွေပါတယ်ပြီးတော့ဆိုင်ကနားတွေရောင်းတဲ့လူတွေပါတယ်သူတို့ကတော့ကိုယ်နှိရှာရပေါ့စဉ်မျိုးတွေအတိတွေအဲ့လိုနေရတာများပါတယ်ဒုက္ခတွေစကားဖွင့်ပြီးတော့နေရတယ်ဆိုတာကတော့ကျန်းလုံးလက်စားတွေပေါ့အဲသူကတော့ဖုန်းကြောင်းနေမှာစကားနေမှာနေရပေါ့ဟိုမင်းများဆိုလည်းတစ်မျိုးလုံးရှောင်းသွားကြပြီ
မနေ့ကညီနောင်မဟာမိတ်သုံးဖွဲ့နဲ့မြမစစ်ကောင်စီတို့အကြားတရုတ်နိုင်ငံမှာလှုပ်တဲ့နောက်ဆုံးဆွေးနွေးပွဲကနေရှမ်းမြောက်ဒေသမှာအပြည့်ရထားဖို့သဘောတူလိုက်ကြပါတယ်ဒီသဘောတူညီချက်ကရှမ်းမြောက်မှာပဲအကျုံးဝင်ပြီးတော့ရခိုင်ဘက်မှာအကျုံးဝင်မဝင်ဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးနိုင်ငံရေးလ ీల သုံးသက်သူပြည်သူလွှတ်တော်ကိုလည်းဥဖေတန်ကတော့လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့ရောစစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေရဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြပါဗျ
။သူတို့သဘောတူညီချက်ကယာယီအဖြစ်ခရရစဲမဲ့သဘောပေါ့။ဒါပေမဲ့အေးပါမပါတော့မသိဘူးရှားမြောက်မှာအဓိကရှားမြောက်ကိုအဓိကအေရီယာထားပြီးတော့အဖြစ်ခရရစဲမဲ့ဆိုတဲ့သဘော။ဒါပေမဲ့အဲ့ဒါအသေးစိတ်သူတို့အနေနဲ့ဟိုဆွေးနွေးကြဖို့အချက်တွေရှိမှာပေါ့ဥပမာဆိုရင်မူလနေရာကိုသွားပြရမယ်ဆိုတာမျိုးကတော့ဟိုဘက်ကလည်းလက်ခံမှာမဟုတ်ဘူးဆဲရဲဆိုတာကတော့ရောက်တဲ့နေရာမှာရပ်ပေါ့အဲဒီသဘောမျိုးဆိုရင်တော့ဖြစ်နိုင်တယ်အဖြစ်ကတော့ယာယီရဆက်ထားရမယ်အဲဒီအဖြစ်ကပေါ့ရေရှည်ပေါ့ရေရှည်တည်တတ်အောင်အဲအမျိုးကြတော့အရှင်ယူရအောင်မယ်လို့ထင်ပါတယ်ရခိုင်မာတော့ပါမပါတော့မသိဘူးရခိုင်မာရဲ့စီရေကတော်တော်ဟိုပြင်းထန်တယ်ပေါ့တင်းပါတယ်ပေါ့
လက်တော်စပွဲရီကြောင့်ရခိုင်ပြည်နယ်ကမြို့နယ်73မြို့မှာစစ်ပင်းရှောင်2,600ကျော်ရှိလာပြီလို့ရခိုင်ပြည်အရေးပေါ်ကူညီကယ်ဆယ်ရေးပူးပေါင်းအဖွဲ့ကဖော်ပြထားပါတယ
် VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ချစ်တော်မိတ်ဆွေများအခုမြင်နေကြားနေရတာကတော့ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။သိမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။ကျွန်တော်တို့ VOA ကထုတ်လွှင့်သမျှအစီအစဉ်တွေသတင်းတွေနဲ့ပတ်သက်ပြီးတော့ VOA ရဲ့ Facebook, YouTube, Twitter, Telegram, Instagram စတဲ့အစားရှိတဲ့ဒီ Social Media တွေကနေအပြည့်အစုံတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေရင်းနေကြတယ်လေဆိုတာတွေကိုမူရင်းအပေါ်မပြတ် ဦးကျော်စံသားကကောက်နှုတ်တင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့လာဝန်နိုင်ငံကမြန်မာနိုင်ငံဆိုင်ရာအထူးစံကူစေတယောက်ခန့်အပ်တဲ့ကိစ္စနဲ့ပတ်သက်လို့သုံးသပ်ချက်ဆက်မြောက်တိုက်ပွဲမှာတရုတ်ကဘယ်လိုပါဝင်ကစားနေသလဲဆိုတဲ့သုံးသပ်ချက်တွေပဲဖြစ်ပါတယ်။ဥပစာပြောပြလိုတာကတော့ ASEAN Share Lao Appoints Special Envoy on Myanmar.အာရှအုပ်ချုပ်လာဝနိုင်ငံကမြန်မာနိုင်ငံဆရာအထူးစံတမန်တယောက်ခန့်လိုက်တဲ့ဆိုရက်ကိစ္စနဲ့ပတ်သက်ပြီးတော့ Sebastian Stanjure ဆုံးသက်ချက်ဖြစ်ပါတယ်။ The diplomat ဖြစ်တာထားဖြစ်ပါတယ်ခင်ဗျာ။အာရှလက်ရှိအုပ်ချုပ်လာဝနိုင်ငံဟာ Long Problem မြို့မှာနိုင်ငံသားဝန်ကြီးများ Retreat အစီအစဉ်မတိုင်ခင်မှာပဲမြန်မာနိုင်ငံဆရာအထူးကိုယ်စားဖြစ်ဝိုင်းစံတမန်တူဖြစ်တဲ့ Long Kyo Kit Hong ကိုခန့်လိုက်ပါတယ်။ Long Kyo ဟာအတွေ့အကြုံများပြတဲ့ကူလာသမဂ္ဂဆိုင်ရာလာအိုအမြဲတမ်းကိုယ်စားအဖြစ်1993ကနေ2012ခုနှစ်အထိနောက်ခါလာအိုနိုင်ငံဒုတိယနိုင်ငံသားရဲ့ဝန်ကြီးနဲ့အာဆီယံရေးရာတာဝန်အဖြစ်ဆောင်ရွက်ခဲ့မှုပါတယ်။ဒါ့အပြင် Small Countries Big Diplomacy Laos in the UN ASEAN and MRC ဆိုတဲ့အောက်ကိုလည်းပူးတွဲရေးသားခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူကင်တွယ်ရမယ့်စင်ခေါ်မှုကမသေးလှပါဘူး။အာရှရဲ့ဘုံသဘောတူညီချက်၅ရပ်ကိုခီးပတ်အောင်လုပ်ဆောင်မှာဖြစ်ပါတယ်။ဒီသဘောတူညီချက်တွေထဲမှာချက်ချင်းအပြစ်ခတ်ရစေရေးပဲပေါင်းစုံပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုပြုလုပ်ရေးစာရတွေနဲ့အတူလူထုအတွက်စာနာမှုအထောက်အပံ့ကူညီရေးတို့ကိုတောင်းဆိုထားတာဖြစ်ပါတယ်။အထူးသဖြင့်ပထမနှစ်ခုကစတင်ချမှတ်ကြတဲ့မီကွန်ထုတ်စရာဖြစ်ခဲ့တာပါ။အခုချိန်ကြီးလက်တွေ့မကြတဲ့မြန်မာ့ရဲ့အဖြစ်ဆက်လက်ရှိနေပါတယ်။တကယ်တော့မြန်မာနိုင်ငံမှာစစ်တပ်နဲ့ခုခံတွန်းလှန်ရေးအင်အားစုတို့ဟာအပြုတ်တိုက်နေကြတာဖြစ်ပါတယ်။ဒီချိန်မှာစစ်တပ်နဲ့ကျယ်ပြန့်တဲ့ဆင်ညင်မဲ့မဟာမိတ်တွေအကြမ်းမှာဆွေးနွေးညှိနှိုင်းပြီးနိုင်ငံရေးအဖြစ်ရှာဖို့ဆိုတာမဖြစ်နိုင်ပါဘူး။တွန်းလှန်ရေးအင်အားစုတို့ရဲ့ညီမှန်းချက်ကိုရှုတ်တွက်ရလဲရောက်နိုင်တယ်လို့ဆိုထားပါတယ်။တစ်ဖက်မှာလည်းအာဆီယံအတွင်းမှာကိုမြန်မာပြည်နာနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေတယ်။အခုတော့အလှကျဥက္ကဋ္ဌဖြစ်ခဲ့တဲ့အင်ဒိုနီးရှားဟာမလေးရှားဖိလစ်ပိုင်တို့နဲ့အတူNUG ပါဝင်တွန်းလှန်ရေးအင်အားစုတွေနဲ့ပါစစ်ကောင်စီကန့်ကွက်တဲ့ဂျာကဆွေးနွေးမှုတွေရှိနေပါတယ်။ဒါပေမဲ့လာအိုနိုင်ငံကတော့လုံးဝတိတိကျကျဂျာနေမယ်ဝေမဆွေဘူးဆိုတဲ့မူကိုကင်ဆယ်ထားလို့တော့အခုစန္ဒမန်သေးဖို့အောင်မြင်မှုတစုံတရာရနိုင်ကြေးအလိုလိုကန့်သတ်ပြီးသားဖြစ်သွားတယ်လို့ဆိုပါတယ်။မှာစစ်ကောင်စီရဲ့ခေါင်းမာလုံးမှုနဲ့ဥက္ကဋ္ဌအင်ဒိုနီးရှားနဲ့နောက်ဥက္ကဋ္ဌဖြစ်လာမဲ့မလေးရှားတို့ကပါသုံးဝင်းဆိုင်ပူးပေါင်းဆောင်ရွက်ကြမယ်လို့ချက်မှတ်ထားတဲ့အတွက်တနည်းအားဖြင့်ပြောရင်ဒါဟာလာအိုအတွက်တော့အကျိုးရှိနိုင်ပါတယ်။ဘယ်သူမှတွန်းလို့မရွေးကြတာလာအိုနိုင်ငံအဆက်ကျရင်လည်းပဲသူတွန်းလို့မရွေးတာညံ့ရမကြနိုင်ဘူးလို့လည်းသူကပြောထားပါတယ်။အခုလာအိုရဲ့အထူးစံတမန်ဟာအတွေ့အကြုံတွေရင်းကျက်လာတဲ့စံတမန်တူဖြစ်ပေမဲ့အာဆီယံရဲ့ဒီပလိုမစီဟာမြန်မာနိုင်ငံပြဿနာမှာအလုံးမဖြစ်နိုင်ဘူးလို့အမေရိကန်အငြင်းစားသမားကြီးတစ်ခုဖြစ်တဲ့စကော့မာရှယ်ကလည်း X မှာရေးထားတယ်လို့ကိုကဖော်ပြပါရယ်။မှန်ပါတယ်အခုနောက်ဆုံးဖြစ်ထွန်းခဲ့တဲ့တိုက်ပွဲအခြေအနေကိုကြည့်မယ်ဆိုရင်စစ်အုပ်စုလုံးဝပြိုပြက်သွားတဲ့အခါမှာဘယ်လိုလုံဆောင်ကြရမယ်ဆိုတာကအာဆီယံအနေနဲ့အလေးထားစဉ်းစားထားရင်ပိုကောင်းမယ်လို့ဆောင်းပါရှင်စပက်ရှင်စတရင်ဂူကသင်တာထားပါရယ်။အခုဆက်လက်ပြီး Chinese official meets Myanmar Hunters Chief on rebel caption key town.ချာချာကြတဲ့မြို့သဘုံတွေစိမ့်ပိုက်ပြီးတဲ့နောက်တရုတ်ရာရှိမြန်မာစစ်ကောင်စီအကြီးအကဲနဲ့တွဲဆုံမှုဆိုတဲ့ခေါင်းစဉ်နဲ့ဆောင်မတို့ကိုထုံထုပ်ပြောပြလိုပါတယ်။ဒါသာသူကတော့ Sebastian Stringio ပဲဖြစ်ပါခင်ဗျာ။ရှမ်းမြောက်ကကိုဝန်ဒီသာကိုတိုင်းရင်းသားလက်နက်ကင်တွေစိမ့်ပိုက်ပြီးတဲ့နောက်မြန်မာစစ်ကောင်စီနဲ့တွဲဆုံမှုတရုတ်ဘက်ကအများအပြားပြုလုပ်လာခဲ့ပါတယ်။နှစ်ဖက်စလုံးနယ်စပ်ဒေသအေဂျင့်တင်ပြမှုကိုဆက်လက်တင်ဒင်ထားလို့ရန် online လင်လယ်မှုနေဇပ်ချက်ရဇုလုပ်ငန်းတွေကိုပူပေါင်းနှိမ့်နေလိုတယ်။ဒေသလုံးမျိုးရေးတိုးတက်ဖွံ့ဖြိုးရေးကိုလိုလားတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ကြောင်းဆောက်ချင်တဲ့ Morning Post တင်စာကိုကိုကဖော်ပြပါရယ်။ဒီဂျင်ဟာဂျေဟာ MNDAA တပ်ဖွဲ့ကပူကန်အထုကိုပဲအုပ်ချုပ်ခွင့်ရနယ်မြေကိုပြန်လည်သိမ်းပိုက်ခြင်းမှာထွက်ရှိလာတာဖြစ်လေတော့လောင်ပြောင်းခနဲ့လိုပဲဖြစ်နေပါရယ်တဲ့။စစ်ကောင်စီအနေနဲ့ကိုဂန်ဒီသားရဲ့မြို့တော်လောက်ကင်ကိုလွတ်လွတ်ရပြီးပုံကျုပ်6ရက်အပါအဝင်စစ်သား2389ယောက်လက်နက်ချလိုက်တာဟာမြန်မာစစ်တပ်ရဲ့သမိုင်းတစ်လျှောက်အကြီးမားဆုံးအငြင်းခံလက်နက်ချမှုဖြစ်ကြောင်းထင်ရှားတဲ့သုံးသပ်သူတွေကလည်းမှတ်ချက်ချတယ်လို့ကိုကဖော်ပြထားပါတယ်။ပြီးခဲ့တဲ့အပတ်မှာမြန်မာနိုင်ငံဘက်ကရုပ်ဆန်တွေတရုတ်နိုင်ငံယူနန်နယ်ရဲ့ကြားရောက်ခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံရဲ့ပြောခွင့်ရ ပဋိပက္ခမှာပေါင်းရင်သူဖဲပေါင်းစုံလို့အများဆုံးအပြည့်ရဖို့တောင်းဆိုခဲ့ပါတယ်။ပြီးတော့ကိုကန်းကိုအုပ်ချုပ်နေတဲ့စစ်ကောင်စီရဲ့စီးရင်မဟာမိတ်နေကြဆောင်တပ်ဖွဲ့အနေနဲ့လည်းအဲ့ဒီနေရာမှာအွန်လိုင်းလင်းလင်းမှုတွေကိုထိတိယောက်နေနေဖို့တောင်းဆိုတာကိုတစ်ဖက်ကငင်းဆန်ခဲ့တဲ့အတွက်တရုတ်ဖက်ကခံပြင်းဒေါသဖြစ်ခဲ့တာပါ။ဒါကြောင့်လည်းညီနောင်သုံးဖွဲ့ရဲ့2029စစ်စင်ရေးမှာတရုတ်ကလက်ဆောင်နေခဲ့တယ်လို့ဆိုပါတယ်။ရှမ်းမြောင်နဲ့ပတ်သက်တဲ့တရုတ်မူဝါဒကြိုးယူရတော့နေဆက်ကုံသွေးရင်းနဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်ရရှိလို့ပဲဖြစ်ပါတယ်။ရှမ်းမြောင်ဒေသရဲ့ရေရှည်ညင်းကြဲရေးအလားအလာကိုတော့သိပ်မမျှော်လင့်နိုင်ပါဘူး။ဒီမှန်ချက်တွေရှေ့ကိုရွေးချနိုင်ဖို့အပြစ်ခတ်ရစရေးတရက်ကိုကောက်ကန်ကဦးစားပေးလို့ဆောင်ရတာဖြစ်တယ်လို့လည်းသူကမှတ်ချက်ကြားထားပါတယ်။စစ်ကောင်စီနဲ့ဆွေးနွေးခဲ့တဲ့ကိစ္စတွေဟာစစ်ကောင်စီဆက်လက်အရေးနှိမ့်နေဦးမယ်ဆိုရင်တော့တရုတ်အတွက်အကျိုးမရှိနိုင်ပါဘူး MNDAA ကကိုယ်ကငိုပြန်လဲထိန်းချုပ်လိုက်နိုင်ခြင်းအပြင်အပြစ်ရဆက်ပြီးနေဆက်တည်ငြိမ်ရေးဖြစ်လာမယ်လို့တရုတ်ကရှုမြင်ထားပုံရပါတယ်စစ်ကောင်စီရဲ့အနာဂတ်ရေးနဲ့ပတ်သက်ပြီးတရုတ်ကဘယ်လိုယူဆထားလဲဆိုတာကတော့ဖီဂျာမေယာမဲ့မျိုးကုန်တူဖြစ်တယ်လို့ဆောင်းပါရှင်စပက်ရှင်စထရင်ဂျူကသုံးသပ်ထားပါတယ်ရုစလပီဒီအကြောင်းအရာနဲ့ဆက်ဆက်တဲ့နောက်ထပ်သုံးသပ်ချက်တစ်ပုဒ်ကိုလည်းပြောပြလိုပါတယ်။ Is China playing both sides in Myanmar? နိုင်ငံမှာတရုတ်ဟာနှစ်ဖက်လုံးကိုကစားနေသလားဆိုတဲ့ခေါင်းစဉ်နဲ့ James Palmer ရဲ့သုံးသပ်ချက်ဖြစ်ပါတယ်။ Nationality စစ်အနာသိမ့်ပြီးရဇဝင်တွေဟာပုံမလုလလလဆူရှာလာနေတယ်။တရုတ်လူမျိုးတွေကိုသွေးဆောင်စီယုံပြီးနစ်နာစေတယ်။ဒါကိုနှင်းနှင်းပေးဖို့တရုတ်ဆရာကမြန်မာကိုပြင်းပြင်းထန်ထန်မြစ်တာရခံခဲ့ပေမဲ့တရားမှုရှိခဲ့တော့ပဲစစ်ကောင်စီကသူတို့လူတွေကိုမထိနိုင်လို့ပဲလားအပြင်းထန်ပြန်လဲတွန်းထန်လို့ပဲလားတော့မသိကြဘူးတကယ်လို့ဒီကိစ္စအပေါ်မှာတရုတ်လူကျင်တဲ့ထိ ंछ ုံမှုရအောင်သဘုံတွေကလွတ်ဆောင်ပြေးနိုင်မယ်ဆိုရင်ပြီးတော့နေဆက်ဖြတ်ကျော်ပြီးတရုတ်ပြည်သူတွေရောဒုက္ခပင်းနေမှုပပျောက်အောင်လွတ်ဆောင်ပြေးနိုင်မယ်ဆိုရင်တရုတ်ဟာသဘုံတွေနဲ့ပဲညှိနှိုင်းဆောင်ရွက်ဖို့အစဉ်သင်းရှိခဲ့မှာပဲလို့ဆိုထားပါတယ်ခုလက်ရှိအခြေအနေကတော့တော်လေးသံတရားရှိစီရမရေမရဖြစ်နေပါတယ်။ဘာပဲပြောပြောညီနောင်သုံးဘွဲကတစ်ဖက်ဖြစ်တဲ့ MNDAA အဖွဲ့ကို၌ကဒီရဇဝတ်လူမှန်းတွေနဲ့ဆက်ဆံနေတယ်လို့ဆိုနေကြပါတယ်။အွန်လိုင်းလည်လည်မှုကိုသူတို့ကဆက်လက်ခွင့်ပြုထားနိုင်ဖို့ရှိတယ်။တရုတ်ပြည်သူတွေကိုတော့အန်ဒီအမဖြစ်စေပဲအဲ့ဒီဒေသကိုထိန်းချုပ်သူတွေအတွက်ကြိုးစီစဉ်မှာဖြစ်တယ်။နောက်ဒီနေရာမှာပါဝင်ပတ်သက်နိုင်ဖွယ်တစ်ခုကတော့တရုတ်ပြည်သူ့လူမျိုးရေးတပ်မတော် PLA တရားပြင်ပြောရင်တရုတ်စစ်တပ်အတွင်းခြားစားပစ္စည်းမှုတရုတ်ဆိုရင်နှိမ်နှင်းမှုပဲဖြစ်နိုင်ပါတယ်တရုတ်စစ်တပ်ဟာမြန်မာဘက်ကသဘုံတွေကိုလက်နက်ထုတ်ပန်တာတရုတ်ဧည့်သည်တွေအစွာများတဲ့ကစီနိုယုံတွေကိုအကာအကွယ်ပေးတာပါဝင်နေဆက်ဖြတ်ရဇဝမှုတချို့မှာဟိုးရုံတွေကပါဝင်ပတ်သက်နေခဲ့တာရှိပါတယ်တဲ့ဒီအတွက်တရုတ်စစ်တပ်ကိုသန့်စင်ရေးလုပ်တဲ့ကိစ္စဟာလည်းပဲနေဆက်ပေါ်မှာလက်ခံမှုရှိနိုင်တယ်လို့ဆိုပါတယ်တေယုန်နဲ့စစ်ကောင်စီကိုလုံးဝပြစ်ပယ်လိုက်နိုင်တဲ့အလားအလာတော့မရှိသေးပါဘူး။ပြည်တွင်းစစ်မှာတစ်ဖက်ဖက်ကအပြတ်သတ်နိုင်လာမယ်ဆိုရင်တော့တေယုန်ဟာအဲ့ဒီနိုင်ရတဲ့ဘက်ကိုပုံအောင်ထောက်ခံလာနိုင်ပဲရှိတယ်။ဒါပေမဲ့လောလောဆယ်မှာတော့တေယုန်ပြည်သူတွေမနစ်နာဖို့တေယုန်အကျိုးစီးပွားကိုမထိခိုက်စေဖို့ရုပ်လူကျင်တာကိုရအောင်နှစ်ဖက်စလုံးနဲ့တေယုန်ကထိတွေ့ကစားနိုင်မယ့်သဘောဖြစ်တယ်လို့သုံးသပ်ထားတာဖြစ်ပါတယ်ခင်ဗျာ။ခုရပါတော့လောက်ပဲဖြစ်ပါရခင်ဗျာနောက်ပါမှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတော့ကျွန်တော်ဆောက်နေလိုက်ကြပါသေးတယ်အားလုံးကိုကျေးဇူးတင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီခေတ်ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VUE American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ3249 VUE ရဲ့ Facebook website YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါ။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တသုရဆုံလင်အမေရိကန်တခွင်းနဲ့သိပ္ပံနဲ့ဤပညာကန္တတွေနားဆင်ရဖို့ရှိတဲ့ထဲအရင်ဦးဆုံးတော့အီရန်အမျိုးသမီးလှုပ်ရှားမှုနဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဖြစ်တဲ့နာဂစ်မိုဟမ်ဒီရဲ့အကြောင်းအမျိုးသမီးကန္တဖြစ်ပါတယ်။အီရန်နိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူနာဂစ်မိုဟမ်ဒီဟာ အီရန်နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံဖိနှိပ်ခံရတွေကိုဆန့်ကျင်ပြီးလူသားအလုံးအတွက်လူအခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုမြင့်တင်ဖို့ကြိုးပမ်းခဲ့သူဖြစ်တယ်လို့2023နိုဘယ်ငြိမ်းချမ်းရေးဆုကြီးညာချိန်မှာနိုဘယ်ကော်မတီကပြောပါတယ်နိုဘယ်ငြိမ်းချမ်းဆုရှင်နာဂစ်မိုဟမ်မဒီနဲ့အီရန်အမျိုးသမီးရေးလှုပ်ရှားမှုကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူတွေကစူးစီးတင်ပြထားပါတယ်ခင်ဗျာThere's a path we must choose sometimes Gotta stand up and fight sometimes The Norwegian Nobel Committee has decided to award the Nobel Peace Prize for 2023 to Nargis Mohammadi for her fight against the oppression of
2023ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုနော်ဝေးနိုဘယ်ကော်မတီကနာဂစ်မိုဟာမာဒီကိုချီးမြှင့်ဖို့ဆုံးဖြတ်လိုက်ပါတယ်။ဟီရန်နိုင်ငံမှာမျိုးသမီးတွေအပေါ်ဖိနှိပ်မှုကိုဆန့်ကျင်ပြီးတော့လူသားအလုံးအတွက်လူအခွင့်အရေးနဲ့လွတ်လပ်ခွင့်အတွက်သူ့ရဲ့တိုက်ပွဲဝင်မှုတွေကြောင့်အခုလိုမျိုးချီးမြှင့်လိုက်တာဖြစ်ပါတယ်
။ဒါကတော့2023ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုလူအခွင့်အရေးနဲ့မျိုးသမီးရေးတက်ကြွလှုပ်ရှားသူအီရန်မျိုးသမီးနာဂစ်မိုဟာမာဒီကိုချီးမြှင့်လိုက်တဲ့အကြောင်းနော်ဝေးနိုင်ငံနိုဘယ်ကော်မတီဥက္ကဋ္ဌပါရစ်အန်ဒါဆန်ကကြေညာသွားတာပါနာဂစ်မိုဟာမာဒီဟာအီရန်နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံဖိနှိပ်မှုတွေအဆုံးသတ်စေဖို့နဲ့လူတိုင်းအတွက်လူခွင့်ရေးနဲ့လွတ်လပ်ခွင့်တွေခံစားရရှိစေဖို့နှစ်ပေါင်း20ကျော်ကြာမဆုတ်မနစ်တောင်းဆိုတိုက်ပွဲဝင်နေတဲ့သူတူဖြစ်ပါတယ်သူဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်တစ်ဦးဖြစ်တဲ့အီရန်အမျိုးသမီးရှီရင်အဘဒီတည်ထောင်ထားတဲ့လူခွင့်ရေးကာကွယ်စောက်ရှောက်သူများအဖွဲ့ Defenders of Human Rights Center မှာ2003ခုနှစ်ကစပြီးတော့ပါဝင်ခဲ့တယ်လို့အီရန်နိုင်ငံမှာတည်ထောင်စီရင်မှုတွေအဆုံးသတ်စေဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေအပေါ်အီရန်အာဏာပိုင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်ဒီလိုလှုပ်ရှားမှုတွေကြောင့်လေမိုဟာမဒီဟာအီရန်အာဏာပိုင်ရဲ့ဖမ်းဆီးတာကို73ကြိမ်ခံခဲ့ရပြီးထောင်နဲ့စုစုပေါင်း32နှစ်အထိချမှတ်ခံခဲ့ရတယ်လို့ကြိမ်နဲ့154ကြိမ်ရိုက်နှက်ခံခဲ့ရပါတယ်2016ခုနှစ်ကဖမ်းဆီးခံရချိန်မှာထောင်နဲ့16နှစ်ချမှတ်ခံခဲ့ရပြီးတော့2020မှာပြန်လည်လွတ်မြောက်ခဲ့ပေမဲ့လေ2021ခုနှစ်မှာပြန်လည်ဖမ်းဆီးခံခဲ့ရပါတယ်လက်ရှိမှာလဲသူဟာအီရန်မှာနာမည်ဆိုးနဲ့ကြော်ကြတဲ့အေဗင်အချင်းထောင်မှာအချင်းချခံထားရစေဖြစ်ပါတယ်။သူ့ကိုဘယ်လိုပဲဖိနှိပ်ဖိနှိပ်မိုဟမ်မဒီကတော့လူအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးအတွက်ရဲရဲရဲရဲရှေ့ဆက်တိုက်ပွဲဝင်နေသူတူဦးဖြစ်ပါတယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကပြောဆိုပါတယ်။နော်ဝေးဝန်ကြီးချုပ်ယူနက်စ်ကာစထရာကလည်းနာဂစ်မိုဟမ်မဒီဟာအလုံးကျွဲလေးစားအတူယူစရာလောက်ရတွေကိုစွမ်းဆောင်သူတူဖြစ်တယ်လို့ပြောဆိုခဲ့ပါတယ
် This year's prize reflects that Nargis Mohammadi has done an important work that inspires far beyond Iran it's a recognition
Nargis Mohammadi ha Iran ပြည်သူတွေအတွက်သာမကအလုံးတွဲလေးစားအတူယူစရာကောင်းတဲ့အရေးပါတဲ့လောက်ရတွေကိုစွမ်းဆောင်ခဲ့သူဖြစ်တယ်ဆိုတာကတော့အခုလိုဒီစုချင်းမြင့်ခံမှုဟာထင်အပ်ပြနေပါတယ်သူဟာလူခွင့်ရေးအတွက်မဆုံးမနစ်ကြိုးပမ်းအားထုတ်ခဲ့သလိုလူခွင့်ရေးနဲ့ညီညာရေးအတွက်အရက်ဖက်အဖွဲ့အစည်းတွေကြားချိတ်ဆက်ဆောင်ခဲ့တာတွေကြောင့်လည်းအခုလိုမျိုးအသိမှတ်ပြုခံရတာဖြစ်ပါတယ်
။အီရန်နိုင်ငံမှာ1989ခုနှစ်နောက်ပိုင်းပုံမှန်ဆိုးရွားလာခဲ့တဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဟာပြီးခဲ့တဲ့2022နဲ့2023ခုနှစ်တွေမှာတော့နိုင်ငံတကာကပါအာရုံစိုက်သတိထားလာရတဲ့အထိဖြစ်လာခဲ့ပါတယ်။2022ခုနှစ်စက်တင်ဘာလ13ရက်နေ့ကခတ်မျိုးနွယ်တူဖြစ်တဲ့အသက်22နှစ်အရွယ်အီရန်အမျိုးသမီးငယ်မာရှာအာမီနီဟာအမျိုးသမီးတွေမချုံမနေရချုံရတဲ့ဟီဂျပ်ခေါင်းစည်းပုံဝါကိုရော့ဒီရော့ရဲချုံထားတယ်လို့ဆိုပြီးအီရန်ဘာသာရေးရဲတွေကဖမ်းဆီးတာကိုခံခဲ့ရပြီးတော့ရက်ပိုင်းအတွင်းမှာပဲကွယ်လွန်သွားခဲ့ပါတယ်အီရန်အာဏာပိုင်တွေလက်ထဲမှာအခုလိုမာရှာအာမီနီတိုက်ဆုံခဲ့ရတာကိုမကျေနပ်တဲ့သူတွေထောင်ထောင်ချီပြီးတော့နိုင်ငံတော်ဆန္ဒပြခဲ့ကြသလိုဒီလိုလှုပ်ရှားမှုတွေမှာလည်းနာဂစ်မိုဟမ်မဒီအတန်တိတ်မနေခဲ့ပါဘူးအချင်းထောင်ထဲမှာရှိနေတဲ့တိုင်အောင်အာဏာပိုင်တွေရဲ့လုပ်ရက်တွေကိုရှုံချဖော်ထုတ်ခဲ့ပြီးအချင်းထောင်ထဲကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုလည်းနိုင်ငံတကာကသိအောင်ရေးသားပေးပို့ခဲ့ပါတယ်အီရန်နိုင်ငံမှာအမျိုးသမီးတွေဟာဟီဂျပ်လို့ခေါ်တဲ့ခေါင်းစည်းပုံဝါကိုမဖြစ်မနေခြုံကြရတယ်လို့အမျိုးသမီးတွေဘယ်လိုဝတ်စားစင်ရမယ်ဆိုတဲ့စီမင်းသတ်မှတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ထားပြီးမလိုက်နာသူတွေကိုတော့အာဏာပိုင်တွေကပြင်းပြထန်ထန်အရေးယူလို့ရှိပါတယ်။ ဒီလိုမျိုးသမီးတွေအပေါ်ဖိနှိပ်တဲ့လုပ်ရပ်တွေကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေကတော့မာရှာအာမီနီသိမ်းဆုပ်မှုနောက်ပိုင်း2022နဲ့2023ခုနှစ်တွေအတွင်းမှာပုံမှုကျေပြန့်လာခဲ့တာဖြစ်ပါတယ်အမျိုးသမီးခွင့်ရတောင်းဆိုမှုတွေတိုးလာနေချိန်မှာပဲအီရန်အမျိုးသမီးရေလှူရှားသူတယောက်ကိုကမ္ဘာအချင်းကရငင်းချင်းရေးနိုဘယ်ဆုပေးလိုက်တဲ့အတွက်အီရန်အမျိုးသမီးတွေရဲ့လှူရှားမှုတွေအပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုတွေပိုးပြီးတော့ရလာစေတယ်လို့အမျိုးသမီးတွေအတွက်ခွန်အားဖြစ်စေတယ်လို့အီရန်နိုင်ငံကပဲငင်းချင်းရေးနိုဘယ်ဆုရှင်နောက်တစ်ဦးဖြစ်တဲ့ရှီရင်အဘာဒီကပြောပါတယ်
enjoy is a chimbenagis to the shot به زنان ایران پیام میده که ما متوجه
Nagis ko chimin ne di su ka Iran amyo thami dwe ye sanna pya bwe dwe ne hlou sha mu dwe apo ale tha ayon sai mu dwe shi ni de so ra ne aso ya anabain dwe ko san jin pi lan mo thwe sanna pya ni cha de di amyo thami dwe ye ye zwan tat ti ko le sa tan mo tha de so ra ko Iran amyo thami a long cha aw tadin saka pa lai ta le phit par de ဒီစုဟာလမ်းပေါ်မှာအသက်ခံခဲ့ရတဲ့မာရှာအမီနီ၊နီကာရှက်ဂရန်နဲ့တခြားသောအမျိုးသမီးငယ်တွေကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
။ရှင်ရင်အဘာဒီကတော့နာဂစ်မိုဟမ်မဒီမတိုင်ခင်ငင်းချရဲ့နိုဘယ်ဆုကိုလွန်ခဲ့တဲ့အနှစ်20ကချီးမြှင့်ခံခဲ့ရတဲ့အီဗန်လူခွေရေလှူရှားသူအမျိုးသမီးတူဖြစ်ပါတယ်။အီရန်အမျိုးသမီးနောက်တူအခုလိုနိုဘယ်ဆုချီးမြှင့်ခံရတဲ့အတွက်အင်မတန်ကူးမှဂုဏ်ယူဝမ်းမြောက်ရပါတယ်လို့ရှင်ရင်အဘာဒီကပြောပါတယ်။
من بسیار خوشحالم از این که این جایزه برای بار دوم به ایران رسید این جایزه با
ایران تو دوتیا چین کلو سو چی میان کن یاده اپا چما ایمتن گو ومیا می باره အီရန်နိုင်ငံတွင်းကလူခွင့်ရချိုးဖောက်မှုတွေအထူးသဖြင့်အမျိုးသမီးတွေကြုံတွေ့နေရတဲ့ခွဲခြားဆက်ဆံခံရမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစိုက်မှုတွေထပ်မံရရှိစေပါတယ်။နာဂစ်နဲ့အတူနိုင်ငံရေးအကျဉ်းသားအလုံးပြန်လည်လွတ်မြောက်ပြီးအီရန်မှာဒီမိုကရေစီထွန်းကပ်လာရေးအတွက် PR ဖြစ်စေဖို့လည်းမျှော်လင့်ပါတယ်။
အသက်52နှစ်ရှိပြီဖြစ်တဲ့မိုဟမ်မဒီဟာလူခွင့်ရနဲ့လွတ်လပ်ခွင့်အတွက်သူ့ဘဝအချိန်အတော်များများကိုပေးဆက်တိုက်ပွဲဝင်ခဲ့တဲ့သူပါ။ဘာသာရေးအခြေခံတင်းကျပ်တဲ့ဥပဒေတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဖိနှိပ်နေတဲ့အီရန်အာဏာပိုင်တွေကိုမကြောက်မရွံ့ဆန့်ကျင်တိုက်ပွဲဝင်နေတဲ့သူ့ရဲ့မိခင်အတွက်အထူးကိုပဲဂုဏ်ယူရပါတယ်လို့မိုဟမ်မဒီရဲ့သမီးဖြစ်သူခီယာနာရာမာနီကပြောပါတယ်
Franchement, il y a pas de mots assez forts pour dire à quel point je suis fière d'elle, de ce qu'elle a accompli. J'espère qu'elle va continuer ça le
Ayuda son pyo ya yin. Ame jo pan khe de aw myin mu re atwe jama blaw dong goun ya de le so ra. Sigalon ne dong phaw pya lo ma ya baw. Jama ro pi tu re atwe, a myo thami re atwe, ame set pi lo kunyi twa me, set let tai pwe win twa me lo le myo le ma de. Ame atwe jama tai pi lo goun yu ba de. Nei sin nei dai goun yu ni da ba.အခုလိုသတင်းကောင်းကြားအချိန်မှာအလွန်ကိုပဲဝမ်းသာပျော်ရွှင်ရပါတယ်။အမေလည်းဒီသတင်းကြားရင်ကျမလိုဝမ်းသာနေမယ်လို့ချင်ပါတယ
်။
နိုမင်းညီဆူဟာသူမိခင်မိုဟမ်မဒီအတွက်သာပါခ။အီရန်ပြည်သူတွေအထူးသဖြင့်အီရန်အမျိုးသမီးတွေကိုသူတို့ရဲ့လှုပ်ရှားမှုတွေအတွက်ဂုဏ်ပြုချီးမြှင့်ရာရောက်ပါတယ်လို့လည်းသမီးဖြစ်သူခီယာနာရာမာနီကပြောပါတယ်။အသက်19နှစ်အရွယ်သမီးဖြစ်သူခီယာနာရာမာနီကတော့လက်ရှိပြည်သက်နိုင်ငံမှာသူ့ရဲ့ဖခင်နောက်အမွာမောင်နှမတဦးနဲ့အတူနေထိုင်နေတာပါ။အချင်းထောင်ထဲမှာထိမ့်သိမ်းခံချရတဲ့မိခင်ရဲ့ကိုစားငင်းငယ်ရင်းနူပဲစုကိုခီယာနာနဲ့အလီတို့အမွာမောင်နှမကလက်ခံရယူခဲ့ကြတာလည်းဖြစ်ပါရဲ့။နော်ဝေးနိုင်ငံအော့စလိုမြို့မှာ2023ခုနှစ်ဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ပွဲအခမ်းအနားကိုနာဂစ်မိုဟမ်မဒီကိုရိုင်းကလည်းအချင်းထောင်ထဲကနေစာရေးသားပြီးတော့ကျေးဇူးတင်စကားတဝင်လွှာရေးပို့ခဲ့ပါတယ်။ဒီမိုကရေစီလူအခွင့်အရေးနဲ့တန်းတူညီမျှခွင့်တွေကိုအားလုံးကြုံတွေ့ခံစားရတဲ့အချိန်အထိနောက်မဆုတ်ဘဲသူဆက်ပြီးတော့တိုက်ပွဲဝင်သွားမယ့်အကြောင်းစာထဲမှာပြောဆိုခဲ့တယ်လို့သူကအခုလိုနူဘဲငင်းငယ်ရေးစုချီးမြှင့်တဲ့အတွက်လေသူ့ရဲ့ယုံကြည်ချက်မျှော်လင့်ချက်ခိုင်မာတဲ့တန်ိဋ္ဌန်နဲ့ကြံ့ကြံ့ခံနိုင်ရည်စွမ်းအားတွေပိုးပြီးတော့ရှိလာစေပါတယ်လို့လေနာဂစ်မိုဟမ်မဒီကရေးသားပြောဆိုခဲ့ပါတယ် အခက်ခဲဖိနှိပ်မှုတွေကြားကပဲရဲစွမ်းတက်သည့်အပြင်နဲ့ဒီမိုကရေစီလူအခွင့်အရေးနဲ့တန်းတူညီမျှရေးတွေအတွက်တိုက်ပွဲဝင်နေတဲ့နာကစ်မိုဟမ်မဒီဟာအီရန်အမျိုးသမီးတွေအတွက်သာမကကမ္ဘာတစ်ဝန်းကအမျိုးသမီးတွေအတွက်ပါလင်းစားအထူးယူစီရာပုံကိုယ်တူဖြစ်တဲ့ဆိုရာကိုကျင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်စမခင်ပြူထွေပါနောက်တစ်ပတ်မှာပြန်ဆုံကြပါဦးမယ်ရှင်
မက်ကင်ပြူတွေရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့သုတဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုတင်ပြမှာပါအမေရိကန်ပြည်ထောင်စုမှာကျောင်းလာတက်ရင်နဲ့ကွန်ပျူတာနဲ့ဘွေးရခဲ့ပြီးမြက်ဆက်ပြင်လုပ်ငန်းကိုဝါသနာအရလုပ်ကန်ရင်ကားပြင်ဆိုင်ဖွင့်ပစ်သွားတယ်လို့ကိုမင်းကောင်ထွန်းကပြောပါတယ်မေရီလန်းပြည်နယ်ဘော်လတီမိုမြို့မှာဖွင့်လှစ်ထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုအောင်ရဲကူးတင်ဆက်ထားပါတယ်ဗျာ
စားတော့ပြည်ရနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်ဆိုင်ထဲရောက်ရင်ကျွန်တော်တို့ရေသုံးလို့ရတာဒီ air compressor ဒီ air compressor ကလို့ဖွင့်ပြီးတော့ဒီ compressor ram ram ဆက်ရအောင်နော်ကျွန်တော်ဆိုင်လုံးဒီရမှာပြရလေကျွန်တော်ဒီ air gun လို့ပြောလို့အကုန်လုံးတက်ကို compressor နဲ့ပဲဖြစ်တယ်သူသူ CEO ရေရောအောင်မြင်နေစနေရေရမြင်တော့ပေါ့ရစီရလည်းမြင်နေစရဟုတ်ကဲ့ဒီ pressure ဘာလို့ pressure ဘာလဲမကြုံအောင်လို့
နောက်ဒီကျွန်တော်မှဆို lift မှာမရှိဘူး lift တွေရဲ့ဒီ operation တွေပေါ့နော်ဒီကျွန်တော်တို့ဒီ hydraulic ဒီ lift ဖြစ်လာမဖြစ်လာပေါ့နော်ဒါလေးကျွန်တော်တို့ပုံလိုက်ကြည့်ရဲ hydraulic နောက်ဒီ lift ခြေရပို့လို့ပေါ့နော်ဒီပို့လို့ကျွန်တော်တာပုံမှန်ဆိုလို့ရှိရင်တော့တစ်လတစ်ခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တို့ဆိုဒါလေးလုံးလုံးပေါ့နော်ခါကြောင့်လို့ဆိုဒီကားရော်ရဲ့ဆားမှာဆိုရင်ကျွန်တော်အလုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုတော့ပြတ်လို့ရှိအောင်ဒါဆိုချလိုက်ပေါ့နော်ကျွန်တော်အဲဒီ hydraulic လေးတွေရေနော် hydraulic လေးဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘားတွေကိုဆက်ရအောင်နော်ဒီဘိုးတွေဒီဘိုးတွေဝင်တဲ့အကုန်လုံးဆက်
1999ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ဟိုတုန်းကတော့အမေရိကနောက်ဖက်ချမ်းမှနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ခြမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်စွေရမျိုးဦးလေးတယောက်ကဒီမှာကားဟိုဥစားပေါ့နော်ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတယ်ပေါ့ဘူးတို့တူတူဖွင့်ကြမလားပေါ့နော်အဲဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan တွေလုပ်ပတ်စံတွေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်လမိုးရောက်တယ်2010 August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်လေးဖွင့်မှာဒီ normal လောက်မှာဖွင့်နေထားပါတယ်ကျွန်တော် 3 လလောက်တော့ခဏလှဲကြည့်လိုက်တယ် normal လောက်မှာဖွင့်နေ normal ပြီးတော့17 စနစ်ပေါ့နော်သူနဲ့2နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဥလျာလေအချောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပြေးပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဟိုဘာလို့ပြောရမလဲဟိုရဲစုံပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုဒီမကျွမ်းသေးဘူးလို့တာအဲ့တော့မကျွမ်းသေးတော့ကျွန်တော်နေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟွာတွေလို့ပေါ့နော်ကျွန်တော်သင်စရာမြင်စရာရရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တာပေါ့အဲ့လို
သူရဲ့ဆိုင်မှာဘာတွေဝင်ဆောင်မှုပေးလဲဆိုတာကိုလည်းအခုလိုရှင်းပြပါရစေ
။ကျွန်တော်ရဲ့ပင်ကတော့ပင်တိုင်း job ကတော့ဒါမှ main ဥစားကတော့ street inspection ပေါ့နော်။ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေတဲ့ခါကြီးလေကျွန်တော်အကုန်လုံးသူစားပြလုပ်ပေးပါတယ်။ရှင်လိုရတာဆိုတော့ inspection မှာပဲဒါတွေကပါသွားပြီ။ကားရစီလာရင်ကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်။ဘာမှမယူဘူးနော်ဒါ free ဟို inspection ပေါ့ဘလုံးတစ်စီးလုံးကိုရှိတဲ့ခါပေါ့နော်ဘီကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုနည်းလေး25မြို့လောက်စစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါကိုကျွန်တော်ကဒီဟိုအချမ်းမြုံပေါ့နော်ကားတစ်စီးစီလဲတဲ့အချိန် important တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ချက်တဲ့ဒီ tire rod ball joint အကုန်လုံးစစ်ပေးလိုက်တော့နော်ကျွန်တော်မိနစ်20လောက်ပြောင်းပေါ့နော်အဲ့ဒါတွေတခြားကြည့်ပြီးတော့ကြည့်ပြီးတော့ brake တွေနည်းနေလားလုံးဖြစ်နေလားပေါ့နော် brake တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးเนาะကျွားရကြတော့ပေါင်းလို့ရတယ်မီနီမမ်ရှိနေတယ်ဆိုတော့တော့လဲခိုင်းပ
ါစီဝါရေးလုပ်ငန်းတစ်ခုရက်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လဲကိုဝါသနာပါရလုပ်ငန်းကိုရေရှည်ရက်တည်နိုင်အောင်အနစ်နာခံစ조사ခဲ့ရပုံကိုလဲအခုလောပြောပြပါတယ
်ကျွန်တော်ရ business review လို့ပါတော့เนาะတို့ခံမှန်းတာရရှိအောင်ဒီ small business တစ်ခုက လုံးလုံးခံ9နှစ်ပေါ့နော်သူတို့ဒါ 90% of the small business ကနိုင်ဒီ9နှစ်တည်းမှာပြုတ်တယ်ပေါ့နော်သူတို့ကတော့ဒါခံမှန်းလားဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းတော့အဓိက customer ရှာရတာရယ်နော်ပဲကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို struggle ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဘောင်းမှုတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုသူအောင်မြင်လာတဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်တို့စာတော့ဝင်ဆိုလို့ရှိရင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းချိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေတာမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်ကြိုးစားရလေဒီပတ်စံငွေကြီးရအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်အထိကတော့အဲ့လိုပုံမှန်လေးပဲသွားနေအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစားတော့ဝယ်ရတာပေါ့နော်အဲသူများစီမှာတော်လဲဒီလာစားပဲရတယ်ဒီခါတစုလာရဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်ပေါ်နဲ့တင်ပြီးသွားတယ်။ဒါမျိုးလည်းရှိခဲ့ဘူးပြောတော့။အဲကိုယ့်တက်တော့မပူပါဘူး။အဲ့လိုပဲကြိုးစားရနေပဲဒီဟိုဥစားပေါ့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလုပ်တာတဲ့ပူရတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့နော်။ကျွန်တော်အဲ့လိုနည်းနည်းပေါ့ဆုံညီဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟို customer မရှိတဲ့အချိန်မှာကျွန်တော်ကားတွေတော့ဝယ်ရတယ်။အော်ကျွန်တော်ပါတော့မလေးဒါဈေးသက်သာလေးနဲ့တော့ဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာပေါ့နော်ဒီအွန်လိုင်းလေးတွေပဲပြန်တင်ပြန်ပြန်ရောင်းတာ
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စမေးဘွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ ESC ဆိုတဲ့စာမို့ဖြည့်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်တော့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့ဆောင်မဝင်ဖြေခွင့်ရှိတယ်ဝင်ဖြေပြီးဆိုတော့ certificate ပြီးတော့နော်သူကတော့ဒီရှစ်ခုလုံးပြီးရဆောင်သူတော့ master လို့ပြောတယ် master mechanic ဆိုတော့နော်ဘလို associate degree လောက်နဲ့ဘလို့ဥစားဖြစ်မလာတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို ਈ ပြေးမလားဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုယ်တိုင်လုပ်တတ်ဖို့ပေါ့နော်အဓိကကတော့အဲ့တချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့နော်ဒီ link contact တို့ဘာတို့ကနေပြီးတော့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုမျိုးနော်သူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့နော်အဲ့လိုမျိုးအဲ့လိုလည်းတွေ့ဘူးတယ်ကျွန်တော်ဟာကြောင်းလေးပြီးတယ်ဒါပေမဲ့မလုံးတတ်ကြအောင်အဲ့လိုမျိုးဟုတ်ကဲ့
ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နှစ်တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြင့်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်စေခေါ်တော့ဟိုကျွန်တော်ဒါငငယ်လေးကဝေဆောင်ပေါ့နော်ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုအရန်နိုင်ချင်တာအဲ့လိုကျွန်တော်ဒီစိုက်ကယ်လေးတွေစပရင်လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော်စပရင်မျိုးပေါ့နော်စပရင်ကျွန်တော်ခေတ်ကစပရင်မျိုးစိုက်ကယ်မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော်စပရင်တွေကိုကျွန်တော်လုပ်တယ်ပြင်တယ်အခွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါပြတ်သွားရဆိုလို့ရှိရင်လုပ်တယ်ပေါ့နော်နောက်စိုက်ကယ်ခေတ်ကြတဲ့စိုက်ကယ်လေးကိုကောင်းနေတဲ့စိုက်ကယ်တွေကျွန်တော်တို့ဒီမှာဆိုစူပါကက် DT ရှိတယ်ကျွန်တော်ငယ်ငယ်ကစွာကလေးအလိုကနော်အဲဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရိုက်တာဖြုတ်စေးတယ်အလိုပေါ့နော်ဒီဒီဒီလည်းဒီလိုပဲအလိုဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်လျှောက်လို့တာပဲအဲ့ရအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေကတော့စဉ်းစားမိတယ်အောင်နော်ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကမလှမ်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းconnection နဲ့ connection လောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတာ
ကိုအောင်ရိုက်ကူးတင်ပြသွားတဲ့သုတဆွန်လင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ခင်ဗျာ VOE ကထုတ်လွှင့်ပြီးသမျှသတင်းတွေဗီဒီယိုသတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကို burmese.voenews.com internet စာမျက်နှာမှာရော VO ရဲ့ Facebook စာမျက်နှာပါပါလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။မကြခင်သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်ဗျာ
။ VO အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VO မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။အခုတစ်ခါနားဆင်ရမယ့်သိပ္ပံနဲ့ဤပညာကဏ္ဍမှာကလေးငယ်တွေအတွက်ရွေးရှားပညာရေးပဲဖြစ်ပါတယ်အထူးသဖြင့်တော့ဒီအတန်းပညာကိုအများနည်းတူကျောင်းတွေမှာသင်ယူခွင့်မရတဲ့မြန်မာကလေးတွေအင်တာနက်ရဖို့ခက်ခဲတဲ့ဝေးလံခေါင်ဖျားဒေသကကလေးတွေအတွက်အင်တာနက်သုံးစရာမလိုပဲ digital နည်းပညာနဲ့သင်ယူနိုင်အောင်ဘယ်လိုမျိုးလုပ်ပေးနေသလဲဆိုတာမိုင်းမီအဖွဲ့ကိုတီထောင်သူဦးတင်မမောင်အေးကိုဒေါက်ကင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ဗျာ
ီတက်တိတ်ဆန်ပညာရှင်တယောက်အနေနဲ့ပေါ့နော်ဒီလူငယ်လေးတွေအခုမြန်မာနိုင်ငံကလူငယ်လေးတွေပညာသင်တဲ့အခါမှာခက်ခဲမရှိအောင်ဆရာလုပ်ပေးနေတာကိုကြားပါလို့ရှင်အဓိကတော့ပေါ့နော် mindy ဆိုတဲ့ဟိုပညာသင်ကြားနိုင်တဲ့ဒီတက်တာလေးပေါ့နော်ဟို teacher နဲ့လူတယောက်အနေနဲ့ပေါ့နော်ပထမဆုံးရှင်းပြပေးပါရှင် internet မလိုဘဲနဲ့ပေါ့နော် computer နဲ့ခင်ဗျာဒီဘာသာရက်ဒီပညာရက်ဒီသင်နိုင်အောင်ဘယ်လိုလုပ်ပေးနိုင်လဲ
ဒီပညာကတော့အခုနောက်ပိုင်းမှာလည်းဖြည်းဖြည်းနဲ့เนาะပြီးခဲ့တဲ့10နှစ်15နှစ်လောက်ကစပြီးတော့တစားတစားနဲ့ဟိုတိုးတက်လာတာပေါ့เนาะအဲ့တော့ကျွန်တော်တို့ Mindy Project စခဲ့တုန်းကဆိုလို့ရှိရင်တော့ဟိုဒီနည်းပညာတွေရှိနေတယ်ဆိုတော့သိတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်မှာလည်းဟိုကိုယ်လည်းအလားမမီသေးတာပေါ့လိုအပ်ချက်ကလည်းကျွန်တော်တို့အဲ့ဒီတုန်းကဆိုလို့ရှိရင်ဒီတောင်းပြပါဟိုလမ်းပေးအလုပ်လုပ်နေကလေးတွေကိုကျွန်တော်တို့ဘတ်စကာအဟောင်းကြီးတွေပဲစာသင်ကျောင်းလုပ်ပြီးတော့ကျွန်တော်တို့ရန်ကုန်မှာနေနေပြီးတော့မှလိုက်ပြီးတော့လှည့်ပြီးတော့သင်ခဲ့ကြတော့ဒီပုံစံနဲ့ကျွန်တော်တို့ Mindy Project ကို2013လောက်မှာကျွန်တော်တို့ရန်ကုန်မှာပဲစခဲ့တာအဲ့တော့စခဲ့ရင်လည်းခုနနည်းပညာလေးတိုးတက်လာတယ်အထူးဖြင့်ဒီဟိုစခဲ့တော့ကျွန်တော်တို့ဘတ်စကာတစီဆရာဆရာမ2ယောက်3ယောက်လုံးနဲ့ဒါမဲ့2018လောက်မှာတော့ကျောင်းသား1000ဟိုတနင်္ဂနွေတိုင်းတာနဲ့ဆိုတောင်းနီးပါးလောက်ဖြစ်သွားတယ်ပေါ့နော်ဟိုပြီးသွားပြီးတော့ကိုဗစ်ရောက်လာတဲ့အခါကျတော့ကျွန်တော်တို့ကဘာပြဿနာတွေတွေ့တယ်ဆိုတော့ဒီမျက်နှာချင်းဆိုင်စာတွေလိုက်တင်ရတဲ့ဌာနကရပ်သွားတာပေါ့ကျွန်တော်တို့တစ်ဖက်ဆိုင်တွေလည်းကျွန်တော်တို့ဘတ်စကားတွေနဲ့ကျွန်တော်တို့စာလိုက်တင်လို့မရတော့ဘူးတခြားနေရာမရတော့ဘူးဆိုတော့ဒီမာမီပေါ့ဆိုတဲ့ project လေးကိုအမှန်တော့ကျွန်တော်တို့မာမီပေါ့ကို2015တဲကကျွန်တော်တို့စခဲ့တာအမေအဲ့ဒါကိုဒီဇိုင်းမမတ်နဲ့ဆက်မလုပ်ဖြစ်လိုက်ဘူးပေါ့လေမိပညာဘက်ကလည်းဟိုအဲ့လောက်ထိမလုပ်ဘူးဘူးပြီးလို့ချင်းကျွန်တော်တို့ဒီညနေချင်းဆိုင်အတန်းကြီးကလည်းဟိုတော်တော်ကြီးကိုလုပ်ဖြစ်နေတဲ့အခါကြတော့လေအဲ့တော့ COVID ကအကြီးကားလို့ပြောမှာအဲ့ဒါနဲ့ကျွန်တော်တို့ box ကို mummy box ကိုပို့ပြီးတော့အားဆိုင်ပြီးတော့ပေါ့နော်လူဝင်အောင်ငွေရင်ကောင်ကျွန်တော်တို့ဟိုတော်တော်လေးထည့်ပြီးတော့ဒီဟိုဟာလေးပေါ့ဒီညနေချင်းဆိုင်တင်နေတဲ့အင်ယုံညွှန်းနှံ့တွေကိုကျွန်တော်တို့ကခုနက online class တွေ online course တွေဖြစ်အောင်စနစ်တကျနဲ့ဟိုပြောင်း video တွေရိုက်အတိုင်းတွေဖန် editing တွေလုပ်ပြီးတော့မှဒီ mind box ဆိုပြီးတော့ဟိုဒီ boo လေးပါပဲ boo လေးထဲမှာခုနကအဓိကတော့လေးလာသင်ယူနိုင်တဲ့ learning platform တစ်ခုလုံးကျွန်တော်တို့ကအဲ့ထဲမှာထည့်လိုက်တာပေါ့ထည့်လိုက်တဲ့အခါကျတော့ဒီ box လေးကလည်းရိုးရိုးရှင်းရှင်းလေးပဲဒီ raspberry pi လို့ခေါ်တဲ့ computer တစ်ခုလေးကိုသုံးပြီးတော့ကျွန်တော်တို့ဒီကြံတဲ့ဒီလိုရတဲ့ SD card တွေဒီဟာတွေပေါ့နော် router လေးတွေကိုကျွန်တော်တို့ချိတ်ဆက်ပြီးတော့နည်းပညာရပေါ့ကိုကိုကလည်း computer science နဲ့ဟိုပညာသင်ခဲ့ရတယ်ဆိုတဲ့အခါကျတော့ဒီတွေ့ကြုံတွေကိုကျွန်တော်တို့စုပေါင်းပြီးတော့ဟိုကျောင်းဦးကျောင်းသားတွေကိုကျွန်တော်တို့မြေပြင်မှာမျက်နှာချင်းဆိုင်မတင်နိုင်တဲ့အချိန်မှာကျွန်တော်တို့ဒီတစ်ဖက်ရဲ့ဆိုင်တွေဒီ mind တင်တန်းနေတယ်ပေါ့နော် mind အတန်းခွဲတွေဟို learning center တွေရှိတဲ့နေရာတွေမှာကျွန်တော်တို့ iPod လေးကိုတက်ပြီးတော့ခုနဟိုကျောင်းကျောင်းသားတွေသူ့နေရာလေးမှာလာပြီးတော့သူတို့ရဲ့ဖုန်းနေကျွန်တော်တို့ဒီ mind project ကလည်း tablet လေးတွေပံ့ပိုးပြီးတော့အဲ့ဒါလေးနဲ့သူတို့ချိတ်ဆက်ပြီးတော့လေ့လာသင်ကြားမှုကိုစခဲ့တာပါပဲ mind box
ဟုတ်ကဲ့ပါရှင်ဆိုတော့ဒီဝေးနိုင်ခေါင်ဖျားတဲ့ data တွေမှာရောက်နေတဲ့ဒီမြန်မာနိုင်ငံကလူငယ်လေးတွေပေါ့နော်သူတို့တွေပညာသင်နေတယ်ဆိုဒီ mind box ဟိုဟာကိုဒီတကယ်တမ်းပေါ့နော်စေတနာရှိတဲ့ဒီဟိုဟာအဖွဲ့အစည်းတွေကလည်းဒီစာသင်ကျောင်းလေးတစ်ခုနေနဲ့အထီတော်ဖန်တီးလို့ရတယ်ဆိုတော့တကယ်လို့တူးချင်းနေနဲ့ပုတ်ကလစ်ကတူးချင်းနေနဲ့လေ့လာခြင်းနဲ့ဆိုတော့ mind box ရဲ့ဒီတန်ဖိုးပေါ့နော်ဘလောက်လောက်နဲ့ဟိုဒီအဝေးမှာဒီဓာမျိုးပေါ့နော် internet မရှိဘဲနဲ့ဒီလိုမျိုးပညာသင်ကြားနိုင်အောင်လုပ်နိုင်ပါလိမ့်ရှင
်ဟုတ်ကဲ့ဟိုခုလက်ရှိတို့ဒီဟို raspberry pi 5ပေါ့နော်နောက်ဆုံးထွက်လာတဲ့ခုနကဒီ raspberry pi version နဲ့တုံးရမယ် ram လည်းခုနကဟို 4GB ပိုင်းလောက်နဲ့တွားကြမယ်ဆိုရင်တော့ဒေါ်လာ150ပတ်ဝန်းကျင်စောက်ဆိုရင်ဟိုဒီ mind box လုံးကကောင်းကောင်းရပြီ။နောက်ပြီးတော့အတွင်းထဲမှာပါတဲ့ဟိုသင်ခန်းစာတွေခုနပြောတဲ့ဟိုသင်ကြားရေးနဲ့ပတ်သက်တဲ့ရင်းမြစ်တွေ video file တွေပါနေကြတယ်ဆိုတော့ကျွန်တော်တို့က mind project ကနေပြီးတော့ဘယ်လိုပြောမလဲ open source လုပ်ထားတဲ့အတွက်ဘယ်သူမှမစိုးကျွန်တော်တို့ကအလကားယူသုံးဝင်ပေးတာ။ကျွန်တော်တို့ mind project ကိုပတ်စံပေးစရာလည်းမလိုဘူးခွင့်တောင်းစရာလည်းမလိုဘူး။လုံးဝလို့တို့သူတို့ကျွန်တော်တို့ mindy box software ကြီး website ကနေပြီးတော့ download လုပ်ပြီးတော့သူတို့ကိုယ်တိုင်ဟို load data တွေဆွဲယူပြီးတော့ဆွဲတင်ခွင့်ကျွန်တော်တို့ပေးထားပါတယ်အဲ့တော့ software ဘိုင်းနဲ့ပညာစာအရင်းမြစ်တွေနဲ့ပညာစာတွေတော့သူတို့ဘာမှပူစရာမလိုဘူး box ကဒေါ်လာ100ဆလောက်ဆိုရပြီစီမှာ
အခုလက်တွေ့ပေါ့နော်ဒီ mind map ဆိုတုံးပြီးတော့အတုံးပြပြီးပညာသင်နေတဲ့နေရာဘယ်နေရာပါလဲရှင
်ဟုတ်အခုကျွန်တော်တို့ဟိုပြည်တွင်းမှာတော့ကျွန်တော်တို့လက်ရှိ mind map တွေတုံးပြီးတော့သင်နေတဲ့ဟိုနေရာတွေကတော့15 16နေရာလောက်ရှိနေဆင်မဟု
တ
်နောက်ပြီးတော့ရှင်စုစုပေါင်းចောင်းသားရေတွင်းနဲ့ကြည့်လိုက်ရင်တော့900ပါဝင်ကြောင်မှာရှိနေចောင်းပြပါဘာလို့ဆိုတော့ကျွန်တော်တို့အခုဒီပြည်တွင်းမှာဒီလပိဆိုင်ကလေးတွေပြည်တွင်းမှာဒီမျက်နှာချင်းဆိုင်သွားနေတဲ့အတန်းတွေကိုလောလောဆယ်ကျွန်တော်တို့ဟိုရက်ထားတာပေါ့အကြောင်းမျိုးမျိုးကြောင့်ပေါ့ရက်ထားတဲ့ခါကျတော့လောလောဆယ်ကျွန်တော်တို့ကဒီ mind map chapter တွေမှာပဲပေါ့စင်နေကျွန်တော်တို့တင်နေကြပါတယ်ဆင်မအဲ့လောက်တော့ရှိနေဆင်နောက်ပြီးတော့ရှင်လက်ရှိမှာလည်းကျွန်တော်တို့ဟိုယူရီးယားနိုင်ငံမှာကျွန်တော်တို့ရွှေပြောင်းလို့တမားဝင်းလုံမားဒေသသမီးတွေကိုလည်းကျွန်တော်တို့ရဲ့ partner မိဖက်ဖွဲ့စည်းရေးနဲ့ပေါင်းပြီးတော့ကျွန်တော်တို့အဲ့ဘက်မှာလည်းဒီ mind map chapter စင်လေလာတင်ကြမှုတွေပြုလုပ်နေပါလေဆိုအဲ့မှာတော့ကြောင်းမှုပေါင်းပါလေ။ဒေနီယာရီမှာပါလို့
ဆို
ဒေနီယာရီမှာပါလို့ဆို။ဒေနီယာတောင်ပိုင်းနဲ့မြောက်ပိုင်းမှာပါဆင်မ။တောင်ပိုင်းမှာလည်းရှိပါတယ်မြောက်ပိုင်းမှာလည်းရှိရယ်။တောင်ပိုင်းကဟိုတချို့နေရာတွေမှာဆိုရင်တော့သူတို့နိုင်ငံမှာဟိုကြောင်းကျက်နေတဲ့ဟိုဟိုပေါ့ကြောင်းသူကြောင်းသားတွေကိုကျွန်တော်တို့ပေါ့ဆဲက digital skill ပေါ့နော်။ဉာဏ်ပညာနဲ့ပတ်သက်တဲ့ဟိုသင်ကန်းစာတွေကိုသူတို့ပုံမှန်စာသင်ချိန်မဟုတ်တဲ့အချိန်ဒီမှာကျွန်တော်တို့ grade 6ကနေ grade 9ကိုသင်ပေးနေပါလေဆရာမအဲ့တော့နောက်ပိုင်းမှာလည်းခုနကဟိုရေရာဝန်ထမ်းတွေရဲ့တာသမီတွေကိုကျွန်တော်တို့ဒီပေါင်းစီရင်စင်တင်ကြားမှုတွေ training တွေလုပ်နေအဲ့မှာဆိုလို့ရှိရင်တော့ចောင်းသူចောင်းသားဟိုပေါင်းလိုက်တော့150လောက်တော့ရှိနေဆရာမ150 200လောက်ရှိပါလိမ့်မယ်ဆရာမဟုတ
်မြန်မာ mobile education MyMe လို့ခေါ်တဲ့ရွေးရှားပညာသင်ကြားရေးအတွက်ဤပညာတီထွင်ခဲ့သူ computer ပညာရှင်ဦးတင်မောင်မောင်အေးပါဒီနေ့စနစ်မှာပါဝင်တဲ့ပစ္စည်းတွေနဲ့ဘယ်လိုသုံးရလဲဆိုတာကိုဆက်ပြီးတင်ပြပေးပါမယ်။နောက်တစ်ပတ်မှာပြန်ဆုံရအောင
်။စနေနေ့မနေ့ခင်းအတွက်သတင်းကန္တာတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ်။မြန်မာသတင်းတပုတ်မှာတော့ဒီမြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့နဲ့ရှမ်းမြောက်ပိုင်းမှာယာယီအပြစ်ခတ်ရဆဲဖို့သဘောတူညီခဲ့ကြပြီးတဲ့နောက်အပြစ်ရစတင်အသက်ဝင်တဲ့နေ့မှာပဲအာနာသိန်းစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးသုံးပြီးတော့ပြစ်ခတ်တိုက်ခိုက်တာရှိခဲ့တယ်လို့ညီနောင်မဟာမိတ်သုံးဘွဲ့ကသူတို့ရဲ့တရားဝင်လူမှုကွန်ရက်ဖြစ်တဲ့ VK စာမျက်နှာကနေဇန်နဝါရီ12ရက်ည7:00အချိန်မှာသတင်းထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာတော့နမ်ဆန်မြို့ထဲမှာလေကြောင်းတိုက်ခိုက်မှု5ချိန်လုပ်ခဲ့ပြီးတစ်ဆက်တည်းညာဘက်မှာနမ်တူမြို့နယ်တဲကမန်လီရွာကိုဂျက်တိုက်လေရင်နဲ့ဘုံကျက်ခဲ့လို့စာတင်ကြောင်းအပါအဝင်နေအိမ်3လုံးပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်ကြောင်မဲမြို့နယ်နဲ့လာရှုံမြို့နယ်တွေမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့်မလို့ဒီညီနောင်သုံးဘွဲ့ကလည်းပြောပါတယ်။ပင်လယ်နီတဲကနိုင်ငံတကာအကုံသွဲရေးတင်းမောကိုလာအတန်ကြာတိုက်ခိုက်နေတဲ့ရင်းမြခြေဆိုင်ဟူသီတပုံတွေကိုလက်တော့ပြန်တဲ့အနေနဲ့အမေရိကန်နဲ့ဗီဒိန်တပ်တွေကတိုက်ခိုက်မှုတွေလုပ်ခဲ့ပြီးမှဒီကိစ္စပြင်းထန်ကြီးထွားလာမှုကိုစိုးရိမ်ကြောင်းကုလသမဂ္ဂအဖွဲ့ကပြောရေးဆိုခွင့်ရှိသူကတောက်ကြနေမှာပြောပါရယ်ဂါဇာကမ်းမြောင်မှာအစ္စရေးနဲ့စစ်စင်ရေးတွေကိုတုတ်ပြန်တဲ့အနေနဲ့အီရန်ကျော်ရောင်းနောက်ခံပြုဟူသီတပ်ဖွဲ့ကပင်လယ်နီနဲ့အေဒင်ပင်လယ်ဝက်မှာဖြတ်သန်းသွားလာနေတဲ့နိုင်ငံတကာကုန်တင်သင်းမောတွေကိုတိုက်ခိုက်နေတာပါဗီဒီယိုမြောက်ကသတင်းမှာတော့ဗီဒီယိုဝန်ကြီးချုပ်ရီရှိဆုနက်ကယူကရိန်းမြို့တော်ကီဖ်ကိုတောက်ကြနေကတောက်ရောက်ခဲ့ပြီးယူကရိန်းအတွက်စီးရေးရန်ပုံငွေဒေါ်လာ 3.2 ဘီလီယံနီးပါးပေးဖို့ကတိပေးလိုက်ပါတယ်။ဒါဟာယူကရိန်းအပေါ်မှာဒီရုရှားကျူးကျော်စစ်အစကတည်းကဗီဒီယိုရဲ့တစ်နှစ်တာအတွင်းထောက်ပံ့မဲ့အများဆုံးပမာဏလည်းဖြစ်ပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုအကျဉ်းချုပ်အနေနဲ့တင်ပြခဲ့တာပဲဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကတော့မက်ခင်ဖြူတွင်းနဲ့ကိုငင်းညံ့အေးတို့ဖြစ်ကြပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA မနေ့ခင်းအစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းဒိုမီတာ3249နဲ့လိုင်းလမ်းမီတာ190တို့ကပါတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေခင်ဗျာ။ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။